Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇန်နဝါရီလ31ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ဒီပြန်ကြားမဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေထဲမှာတော့ဒီမကြုံစဘူးဆိုရလာတဲ့လူမှုအကြက်တဲတွေမြန်မာနိုင်ငံမှာရင်ဆိုင်နေရပြီလို့ UNOCHA အဖွဲ့ကပြောကြားလိုက်တဲ့သတင်းနဲ့ယူကရိန်းကို NATO တပ်ဖွဲ့တွေဆေးလွတ်ဖို့ရွေကျက်ရှိတဲ့အကြောင်းဒါအပြင်ဒီ Australia Open Tennis ပွဲမှာ Rafael Nadal ဘူးဆွဲသွားတဲ့နိုင်ငံတကာသတင်းတွေအပြင်အာနာသိန်းတစ်နှစ်ပြည့်အကြာငင်းငန်ရေးအလားအလာအကြောင်းတင်ပြတဲ့အခါမှာတော့
ငင်းငန်ရေးကိုနောက်ဖြားကနေပြီးတော့လိုလိုပြောနေပြီးတော့လက်တွေ့မှာကျတော့သူတို့အသာကြီးရဖို့လေသူတို့လိုချင်တဲ့ဟာကိုဖြစ်ပြအောင်လုပ်တဲ့အပိုင်းကိုလုပ်သွားတဲ့ပုံစံကတော့ကျွန်တော်တို့
က KNU ခေါင်းဆောင်တူပြောကြားသွားတာဖြစ်ပါတယ်သတင်းတွေအပြီးတင်ပြမှာပါတခါအာနာသိမ့်ပြီးတစ်နှစ်ကြာလာတဲ့အခါမှာပညာရေးကန္တရရောဘယ်လိုအခြေအနေရှိသလဲဆိုတာကိုပြောပြအောင်မှာပါနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေထုတ်လွှင့်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မန်အင်ဂျင်နိုင်တို့ပြောပြပေးပါအောင်ခင်ဗျာ
။ယူကရိန်းကိုရုရှားကအကျူးကျော်ဝင်ရောက်မယ်ဆိုရင်နေတိုစစ်မဟာမိတ်နိုင်ငံတွေဘက်ကယူကရိန်းကိုတက်တွေဆဲလွတ်ဖို့တမရှိဘူးလို့တနင်္လာနေ့မှာနေတိုအတွင်းမှူးချုပ်ယန်စတိုတန်ဘတ်ကပြောကြားလိုက်ပေးမယ်။ရုရှားကတော့အရှေ့ဥရောပမှာလုံခြုံရေးနဲ့ပတ်သက်ပြီးနေတိုကဘာတွေလုပ်ဖို့စီစဉ်ထားတယ်ဆိုတော့ကိုပိုပြီးရှင်းရှင်းလင်းလင်းသိကြတယ်လို့ပြောပါတယ်။NATO တိုက်ခိုက်ရေးတပ်ဖွဲ့တွေကိုယူကရိန်းကိုဆစ်လွတ်ဖို့အတွက်အစီအစဉ်မရှိကြောင်းနဲ့ယူကရိန်းကိုထောက်ခံကူညီမှုတွေပေးဖို့ဦးစားပေးလှုံ့ဆော်နေတယ်လို့လည်း NATO အတွင်းမှချုပ်ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး NATO အဖွဲ့ဝင်နိုင်ငံတွေကြားအမြင်မတူကြပေမဲ့ယူကရိန်းဟာ NATO ရဲ့ခိုင်မာပြီးအရေးပါတဲ့မိတ်ဖက်နိုင်ငံဖြစ်ကြောင်းလည်းပြောပါတယ်။ယူကရိန်းအရှေ့ဘက်နယ်စပ်မှာရုရှားကတိုက်အားတသိန်းကျော်နဲ့လက်နက်တွေချထားတာကြောင့်ယူကရိန်းကိုရုရှားဝင်သိမ်းမှစိုးရိမ်နေတဲ့ NATO အဖွဲ့ဝင်နိုင်ငံတွေကအဲ့ဒီဒေတာမှာသူတို့ရဲ့စစ်တပ်တွေကိုတိုးချလာတာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းနယ်စပ်မှာစစ်တပ်များကိုဆက်ပြီးတိုးမြှင့်ချထားနေတာကြောင့်ရုရှားဟာအချိန်မီယူကရိန်းကိုဝင်ကျူးကျော်တာမျိုးဖြစ်လာနိုင်တယ်လို့ American Pentagon စစ်ဌာနချုပ်ပြောခွင့်ရ John Kirby ကတနင်္ဂနွေနေ့ Fox သတင်းဌာနမေးမြန်းခန်းမှာပြောကြားခဲ့ပါတယ်။တကယ်လို့ရုရှားကဝင်ရောက်ကျူးကျော်ရင်ပြင်းထန်တဲ့စီးပွားရေးဒဏ်ခတ်မှုတွေအမြန်ချမှတ်တမ်းနဲ့ရုရှားမြန်ဆန်ရနိုင်တယ်လို့ American သမ္မတဂျိုးဘိုင်ဒန်ကရောအနောက်နိုင်ငံခေါင်းဆောင်တွေကပါထပ်တလဲလဲသတိပေးထားတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းပက်ရှောမြို့မှာအမည်မသိတပ်နက်သမားတွေရဲ့တိုက်ခတ်မှုကြောင့်ခရီးရန်သင်းအောင်ဆရာတော်တစ်ပါးတေဆုံးပြီးနောက်တစ်ပါးဒဏ်ရာရခဲ့ပါတယ်။တနင်္ဂနွေဝတ်ပြုဆူတောင်းပွဲအပြီးဖခင်ကြောင့်ကအပြန်မှာမော်တော်ဆိုင်ကယ်နဲ့အမျိုးသားနှုတ်ကသင်းအောင်ဆရာလိုက်ပါလာတဲ့ကားကိုတိုက်ခိုက်ခဲ့တာဖြစ်ကြောင်းရဲနဲ့ခရီးရန်အတိုင်းဝန်းကပြောပါတယ်။အသက်ခံရတဲ့သင်းအောင်ဆရာဟာအသက်85နှစ်ရှိပြီဖြစ်တဲ့ဝီလျံဆီရာ့ချ်ဖြစ်ကြောင်းရဲကအတည်ပြုပါတယ်။ဒဏ်ရာရခဲ့တဲ့ဆရာတော်ကပက်ထရစ်နင်းဖြစ်ပြီးသူ့ကိုပက်ရှောဆေးရုံမှာကုသပေးနေကြောင်းနဲ့သူ့ရဲ့အခြေအနေကတော့မစိုးရိမ်ရဘူးလို့ဆရာဝန်တွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုဘယ်အဖွဲ့အစည်းကလုပ်ဆောင်လဲဆိုတာကိုဂုတိမသိရသေးပါဘူး။ပါကစ္စတန်ခရီးရန်ဖျားကြောင်အကြီးအကဲဖြစ်တဲ့ဖုန်းတော်ကြီးအဇက်မာရှယ်ကတော့ပါကစ္စတန်အစိုးရအနေနဲ့ခရီးရန်ဘာသာဝင်တွေကိုအကာအကွယ်ပေးဖို့နဲ့တရားမျှတမှုကိုတောင်းဆိုလိုက်တယ်လို့ခရီးရန်ခေါင်းဆောင်တွေကလည်းဒီတိုက်ခိုက်မှုကိုအပြစ်တင်ရှုံချကြပါတယ်။တရှဝဒေတာမှာအရင်ကလည်းခရီးရန်ဘာသာဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရှိခဲ့ပါတယ်။မွတ်စလင်အများစုနေထိုင်တဲ့လူရေတန်း220လောက်ရှိတဲ့ပါကစ္စတန်မှာခရီးရန်ကနှစ်ရာခိုင်နှုန်းနဲ့ရှိပါတယ်။ဆူဒန်မှာစစ်တပ်အာဏာသိမ်းတာကိုရှုတ်ချတဲ့ဆန္ဒပြပွဲတွေလက်နက်ချီပြုတ်လုံနေရမှာတနင်္ဂနွေနေ့ကလည်းမြို့တော်ခါတုံးနဲ့တခြားမြို့ကြီးတွေရဲ့လမ်းမတွေပေါ်မှာထောင်းနေချီတဲ့ပြည်သူတွေဆန္ဒပြကြတာတနင်္ဂနွေနေ့ဆန္ဒပြပွဲကိုလူကြီးတပ်သားတွေအကြမ်းဖက်ပြုတ်ခွဲခဲ့တဲ့အတွက်အနည်းဆုံး2ဦးသေဆုံးရတယ်လို့ဆူဒန်စစ်ပညာရှင်များအဖွဲ့ကပြောပါတယ်ဆန္ဒပြသူတွေဟာသမရနန်းတော်စီကိုခြေတိုက်ခဲ့ကြတာပါလုံခြုံရေးတပ်တွေကမြေရုပ်ဘုံတွေရောဘတ်ဂျီဆန်တွေနဲ့ပြစ်ခတ်ခဲ့တဲ့အတွက် ဒဏ်ရသူတွေရှိခဲ့တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဆူဒန်ဆံအောင်များကော်မတီကတော့ဆန္ဒပြသူတူတည်ဆုံတယ်လို့ပြောပါတယ်။ဆူဒန်အရှေ့ပိုင်းကပို့ဆူဒန်အနောက်ပိုင်းဒါဖော်ဒေသနဲ့ဂျာဇီရာပြည်နယ်မြို့တော်မာဒါနီအပါအဝင်မြို့ကြီးအတော်များများမှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြသူတွေကဆူဒန်မှာစစ်တပ်အာဏာသိမ်းမှုအဆုံးသတ်ဖို့နဲ့လက်ရှိမှာရင်ဆိုင်နေတဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးကိုရဲသားအစိုးရကပဲဦးဆောင်ဖို့လိုလားကြောင်းတောင်းဆိုကြပါတယ်။ဆူဒန်မှာအာဏာရှင်သမ္မတအိုမာဘရှင်ကိုဖျောက်ချခဲ့တဲ့နောက်အရက်ဖက်နဲ့စစ်ဖက်ပူးတွဲအုပ်ချုပ်ပြီးဒီမိုကရေစီအတွင်းကူးပြောင်းရေးလှုပ်ဆောင်နေရကလည်းစစ်တပ်အာဏာသိမ်းလိုက်တာကြောင့်ရဆိုင်သွန်ခဲ့ရတာပေါ့။တရုတ်နိုင်ငံဘေကျင်းမြို့မှာကိုဗစ် -19 အတိပြုလူနာ2ဦးတွေ့ခဲ့ရတဲ့နောက်မှာမြို့တော်မြောက်ပိုင်းကလူနေရပ်ကွက်အများအပြားအတွက်လူအဝင်ထွက်ပိတ်ထားလိုက်တယ်လို့ဘေကျင်းအာဏာပိုင်တွေကတနင်္ဂနွေနေ့မှာပြောပါတယ်။ချောင်ရမ်းပိုင်အန်ဂျယ်လီရပ်ကွက်မှာနေထိုင်သူတွေအတွက်စနေနေ့ကလေးကပိတ်ထားလိုက်တာဖြစ်ပြီးဘယ်သူမှသူတို့နေဝင်တွေကလည်းအပြန်ထွက်ခွင့်မရှိပါဘူး။ဘေကျင်းမှာတောက်ကြနေကြရင်ဆောင်းရံသည့်အိုလံပစ်ပွဲတော်စတင်ကျင်းပဖို့အတွက်ပြင်ဆင်နေတာဖြစ်ပြီးကိုဗစ်ဆိုင်ရာအဆင့်မြင့်သတိပေးချက်ထုတ်ပြန်ထားတာဖြစ်ပါတယ်။တရုတ်နိုင်ငံမှာကိုဗစ်ကူးစက်မှုဟာဒေသရင်းတခြားနိုင်ငံတွေနဲ့ရှင်ရင်တိတ်ကိုနှဲပါပေမဲ့ယောဂကူးစက်မှုတွေ့တာနဲ့ဆက်ပြီးမကူအောင်အဆက်ဖြတ်တဲ့ဤအပါအဝင်ကူးစက်သူတယောက်မှမရှိသေးရင် zero tolerance မူဝါဒနဲ့ပုံမတင်းကျပ်စွာဆောင်ရွက်နေတာဖြစ်ပါတယ်။ဘေကျင်းမှာတောက်ကြနေပွဲမတိုင်ခင်အချိန်ထိဒေသခံတွေနေ့စဉ်ကိုဗစ်ပိုးရှိမရှိစမ်းသပ်ဆစ်ဆေးဖို့အတွက်နေရာ19နေရာသတ်မှတ်ပေးထားတာလည်းဖြစ်ပါတယ်။ဘေကျင်းမှာ24နိုင်အတွင်းကိုဗစ်ကူးစက်ခံရသူ12ဦးရှိတယ်လို့ကူးစက်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ဆိုင်ရာဒုတိယအကြီးအကဲကပြောကြားခဲ့ပါတယ
် View American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလန်မီတာ190 kHz 1505ရိုးကနေပြီးတော့ထုတ်လွှင့်ပြနေပါတယ်ခင်ဗျာ
။မင်္ဂလာပါတင်းနလာနေနေနဲ့ခင်တရင်စီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျမအင်ဂျင်နိုင်ပါမြန်မာနိုင်ငံမှာဆရာနာတိန်းတာတစ်နှစ်ပြည့်လာပြီဖြစ်ပေမဲ့စစ်ကောင်စီလုံးဝအုပ်ချုပ်လို့မရအောင်ဆက်လက်လှုပ်ရှားနေစေဖြစ်ကြောင်းဩစတြေးလျနဲ့အမေရိကန်ပြည်ထောင်စုကမြန်မာအရေးတက်ကြွလှုပ်ရှားနေသူတွေကပြောပါတယ်ဇန်နဝါရီလ30ရက်နေ့ကဩစတြေးလျအနောက်ဖက်ချမ်းပတ်မြို့မှာပြုလုပ်တဲ့လူအင်အား100လောက်ပါဝင်တဲ့တနည်းပြည့်အထိမ်းအမှတ်မြန်မာဆရာနာသိမ့်မှုစန့်ကျင်တဲ့ဆန္ဒပြပွဲကိုမြန်မာနဲ့တိုင်းသားနယ်ပွားတွေဦးဆောင်ခဲ့ကြတာပါရက်ဆက်ကြမ်းကြုတ်လာတဲ့စစ်ကောင်စီအုပ်ချုပ်မှုကိုစန့်ကျင်တဲ့ပြည်တွင်းကနေတိုက်ပွဲဝင်နေသူတွေကိုဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့ဆရာနာသိမ့်မှုအဆုံးသတ်ဖို့ပြည်ပရောက်မြန်မာနိုင်ငံသားတွေတိုင်းရင်းသားတွေလည်းဆက်လက်လှုပ်ရှားသွားမှာဖြစ်တယ်လို့ပတ်မြို့ကဆန္ဒပြပွဲကိုစီစဉ်သူဦးမမော်ဦးက VOE ကိုပြောပါတယ
်စစ်ကောင်စီကိုကျွန်တော်တို့လက်မခံဘူးတနည်းပြရပါမယ်လို့ကျွန်တော်တို့တောက်လျှောက်ကျွန်တော်တို့ day 1 ရက်စပြီးတော့ကျွန်တော်လက်မခံတာပြည်ထောင်လက်မခံနိုင်ဘူးသူတို့တွေဆက်ပြီးတော့ကျွန်တော်တို့အပြင်မှာလည်းတိုက်ပွဲဝင်နေတယ်အထက်ကတိုက်ပွဲဝင်နေပြီလေ I'm sure နဲ့ဆက်ပြီးတော့တိုက်ပါကျွန်တော်တို့တတ်နိုင်တဲ့ဘက်ကနေပြီးတော့အကုန်လုံးအပြင်ကနေလည်းကျွန်တော်တို့ပံ့ပိုးပေးနေပါတယ်
အလားတူအမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းဆန်ဖရန်စစ္စကိုဘေးအေရီးယားမှာလည်းမြန်မာနဲ့တိုင်းရင်းသားတွေစုပေါင်းပြီးနမဲကျော် Golden Gate တံတားကြီးကိုမြန်မာအလံတွေခွတ်တောင်းအလံတွေတက်ဆင်ထားတဲ့ကားစီးရီဒါဇင်ပေါင်းများစွာနဲ့ကြော်ဖြတ်ချီတက်ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာဆင်ရနာတိမ်ကြီးတစ်နှစ်အတွင်းတန်ပေါင်းများစွာသောပြည်သူတွေရဲ့အသက်တွေဟာအန္တရာယ်နဲ့ရင်ဆိုင်နေရပြီးမကြုံစဖူးတဲ့လူသားဆိုင်ရာဒုက္ခအကျက်အတဲနဲ့ဆင်းရဲမွဲတွေမှုကြားရောက်နေကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ OCHA ရဲ့ဇန်နဝါရီလ30ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2022ခုနှစ်မြန်မာနိုင်ငံလူသားချင်းစာနာထောက်ထားမှုဆိုင်ရာတုံ့ပြန်ရေးအစီအစဉ် HRP ရဲ့အစီရင်ခံစာမှာဆရာနာသိမ့်ပြီးတဲ့နောက်စီးပွားရေးမတည်ငြိမ်မှုတွေCOVID-19 ကပ်ရောဂါရဲ့ဆိုးရွားတဲ့အခြေအနေ၊ပဏိပခတွေနဲ့လူခွင့်ရေးဖိနှိပ်မှုတွေပြင်းထန်လာမှုစတာတွေဟာတိုင်းပြည်ရဲ့တိုးတက်မှုအခြေအနေကိုချိန်ချောက်နေတယ်လို့ဆိုပါရစေ။ဒီလိုအခြေအနေတွေကြောင့်လည်းမြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့စံချိန်တင်လိုအပ်နေတယ်လို့ဖော်ပြထားပါရစေ။ HRP ကတင်ပြထားတဲ့စီစဉ်နေအကောင့်ထွေဖော်ဖို့လူသားချင်းစာနာထောက်ထားမှုအတိုင်းဝိုင်းအနေနဲ့မြန်မာနိုင်ငံအတွက်ဒေါ်လာ826သန်းလိုအပ်နေတယ်လို့ဆိုပါရစေ။ မြန်မာပြည်သူတွေရဲ့အသက်တွေကိုကယ်တင်ဖို့ဖွံ့ဖြိုးတိုးတက်ရေးတွေရဖို့ခက်ခက်ခဲခဲတိုက်ပွဲဝင်နေမှုကိုကာကွယ်ပေးဖို့ဒီလိုအခြေအနေတွေအတွက်လည်းအခွင့်အလမ်းတွေပွင့်နေချိန်မှာအလှူရှင်နိုင်ငံတွေအနေနဲ့ရရရော်ရော်လှူဒန်းကြဖို့လေကုလသမဂ္ဂအိုချာရဲ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ကာရှမီးယားမှာစစ်သွေးကြွတွေကိုဖိနှိပ်ဖို့အိန္ဒိယအစိုးရဘက်ကအရှိန်မြင့်လာတဲ့စစ်ဆေးရေးအတွင်းအိန္ဒိယတပ်ဖွဲ့တွေရဲ့လက်ချက်နဲ့တနင်္ဂနွေနေ့ကဂျိုင်ရှ်အီမိုဟာမက်စစ်သွေးကြွအဖွဲ့ရဲ့ထိတ်တန့်တက်မှုတအူပါဝင်အဖွဲ့ဝင်၅ဦးတိစုံခဲ့ကြောင်းပြည်နယ်ရဲတပ်ဖွဲ့ကပြောပါရယ်ဒီစစ်စင်ရေးမတိုင်ခင်စနေနေ့ညနေပိုင်းမှာရှရင်နာဂါတောင်ဘက်ကရဲရာရှိတအူကိုသူ့ရဲ့နေအပြင်ဘက်မှာစစ်သွေးကြွတွေလာရောက်ပစ်တက်ခဲ့တယ်လို့လဲကာရှမီးယားရဲတပ်ဖွဲ့အကြီးအကဲ VJ ကူမာကရိုက်တာသတင်းဌာနကိုပြောပါရယ်ပြီးခဲ့တဲ့နှစ်အတွင်းကာရှမီးယားမှာအရက်သားတွေအမြောက်များတည်ဆုံခဲ့တဲ့ဖြစ်ရပ်မှာစစ်သွေးကြွတွေဟာရွှေပြောင်းအလုပ်သမားတွေလူနည်းစုဟိန္ဒူနဲ့ဆစ်အတိုင်းဝိုင်းကိုပြစ်မှတ်ထားခဲ့တယ်လို့ဆိုပါရယ်။ဒါကြောင့်အိန္ဒိယစစ်တပ်ကနေပြင်းပြင်းထန်ထန်တုံ့ပြန်နှိမ်နင်းရမှာစစ်သွေးကြွတပ်ဖွဲ့ဝင်ပေါင်း189ဦးထက်မနည်းတည်ဆုံခဲ့တယ်လို့ရဲအရာရှိတဦးကပြောကြားခဲ့ပါရယ်။ Australia Open Tennis ပြိုင်ပွဲမှာစပိန်နိုင်ငံသား Rafael Nadal အနိုင်ရပြီးGrand Slam လို့ခေါ်တဲ့ Champion စုပေါင်း22ချိန်မြောက်နဲ့အများဆုံးစံချိန်တင်လိုက်ပါတယ်။အမျိုးသားတဦးချင်း Final ကိုတနင်္ဂနွေနေ့က Melbourne မြို့ Rod Laver Queen ကြီးမှာကစားကြရမှာကမ္ဘာအဆင့်နံပါတ်6 Nadal ကရုရှားက Daniil Medvedev ကို5ပွဲအကျိတ်နဲ့ကစားပြီးနောက်ဆုံးမှာ Nadal က2-6 6-0 6-4 6-4 6-5 နဲ့ပိုဆွဲသွားတာပါ။Rod Laver Queen ကြီးမှာ Nadal နဲ့ Medvedev တို့အကျိတ်နဲ့ကစားခဲ့ကြပြီးစုစုပေါင်းပွဲချိန်9နာရီ24မိနစ်ကြာပြီးဒါဟာ Grand Slam Final သမိုင်းမှာလည်းဒုတိယအကျိတ်အကြာဆုံးပွဲဖြစ်ပါတယ်။ပထမနှစ်ပွဲကို Medvedev ကအနိုင်ရပြီးတတိယပွဲမှာလည်းရှေ့ကနေဦးဆောင်နေရမှာ Nadal ကပြန်အနိုင်ရပြီးတော့နောက်ဆုံးမှာဘိုးဆွဲသွားခဲ့တာပါ။ဒါဟာ Nadal အတွက်တော့ Australia Open ကိုဒုတိယအကျိတ်မြောက်ရတာဖြစ်ပြီးအခုလိုဘိုးဆွဲလိုက်တဲ့အတွက် Nadal ဟာGrand Slam ကို22ချိန်မြောက်ရရှိပြီး Roger Federer နဲ့ကမ္ဘာအဆင့်တစ် Novak Djokovic တို့ကိုကျော်ပြီး Grand Slam အများဆုံးရတဲ့သူအဖြစ်စံချိန်တင်သွားပါတယ
်။တင်းလာနေမနဲ့ခင်ထေတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးသက်နဲ့မအင်ဂျင်နိုင်တို့ပြောပြခဲ့ကြတော့ပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းစူးစီးတင်ပြချက်တွေကိုအရင်ဦးဆုံးနားဆင်သွားရမှာဖြစ်ပါတယ်သွားရရှိများခင်ဗျာဖေဗူအာရီ၁ရက်နေ့ကျရင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ပြည့်သွားပြီဖြစ်ပါတယ်ဒီမြန်မာနိုင်ငံရဲ့ငြင်းငြင်းကြီးအလားလားဘယ်လိုရှိသလဲဆိုတာကိုကျွန်တော်တို့အရင်ဦးဆုံးတင်ပြပါမယ်မြန်မာနိုင်ငံမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေအဓိကပါဝင်တဲ့ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးပွဲကို2021ခုနှစ်မှာစတင်လှုပ်ဆောင်ခဲ့ပါတယ်။ဒါပေမဲ့လည်း2021ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရပ်တန့်သွားခဲ့ပါတယ်။အခုဆိုရင်စစ်တပ်ကအာဏာသိမ်းတာတစ်နှစ်ရှိပါပြီ။ပြည်တွင်းငြိမ်းချမ်းရေးအလားအလာဘယ်လိုရှိပါသလဲ။ကိုဇော်မိုးကျော်ကစူးစီးတင်ပြထားပါတယ်ဗျာ
။အပြည့်ပြည်တွင်းစစ်ဟာ1948ခုနှစ်လွတ်လပ်ရေးရကြတဲ့ကစတင်ခဲ့တာဖြစ်ပါတယ်။1988နောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ကရဲစဲရေးတွေလုပ်ခဲ့ပြီးမဲ့နိုင်ငံရေးအရာငြိမ်းချမ်းရေးနဲ့ပြည်ထောင်စုသစ်ဖွဲ့စည်းရေးဆွေးနွေးတဲ့အဆင့်မပါဝင်ခဲ့ပါဘူး။ဒါပေမဲ့2011ခုနှစ်ဦးသိန်းစိန်အစိုးရလက်ထက်ကစပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုအဓိကထားတဲ့ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေစတင်လှုပ်ဆောင်ခဲ့ပါတယ်။2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာတိုင်းနိုင်ငံလုံးအပြစ်အခတ်ရဲစဲရေး NCA ခေါ်Nationwide Ceasefire Agreement ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့လက်မှတ်ရေးထိုးသဘောတူခဲ့ပြီးအပြစ်ခတ်ရစဲခဲ့ပါတယ်2018ခုနှစ်မှာနှစ်ဖွဲ့တိုးလာပြီး NCA လက်မှတ်ထိုးတိုင်းရင်းသား၁၀ဖွဲ့ဖြစ်လာခဲ့ပါတယ် NCA သဘောတူညီချက်ကိုအခြေခံပြီးပြည်တွင်းငြိမ်းချမ်းရေးနဲ့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုအာမခံမဲ့ပြည်ထောင်စုသစ်ပေါ်ထွန်းရေးအတွက်ဆွေးနွေးပွဲတွေကိုဦးသိန်းစိန်လက်ထက်ကနေတော်ဆန်းစုကြည်အစိုးရလက်ထက်အထိစုစုပေါင်း၅ချိန်ကျင်းပနိုင်ခဲ့ပြီးငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုသစ်တည်ဆောက်ရေးအတွက်အခြေခံမူ82ချက်ချမှတ်နိုင်ခဲ့ပါတယ်။ဒါပေမဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကရွေးကောက်ပွဲအနိုင်ရအရက်သားအစိုးရကိုအာဏာသိမ်းပြီးနောက်
ရင်းကြံရေးလုပ်ငန်းစဉ်တွေရပ်တန့်သွားသလို NCA သဘောတူညီချက်ဟာလည်းမရေမရာအခြေအနေတွေနဲ့ကြုံလာရပါတယ်။ဒါပေမဲ့အာဏာသိမ်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကပြည်တွင်းငြိမ်းချမ်းရေးနဲ့ပြည်ထောင်စုသစ်တည်ဆောက်ရေးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့2022ခုနှစ်နှစ်သစ်မိန့်ခွန်းမှာပြောဆိုခဲ့ပါတယ်။ဒီလိုပြောဆိုခဲ့တာတွေနဲ့ပတ်သက်လို့ NCA လက်မှတ်ထိုးထားတဲ့ KNU အဖွဲ့ရဲ့အတွင်းရေးမှူးဖရိုတာဒူမူကဇန်နဝါရီလ22ရက်နေ့ VOA နဲ့ဆက်သွယ်မေးမြန်းစဉ်အခုလိုပြောဆိုခဲ့ပါတယ
်။ကျွန်တော်တို့တွေ့ကြုံရဆိုရင်ငင်းတန်းရေးကိုနှုတ်ဖြားကနေပြီးတော့လိုလိုပြောနေပြီးတော့လက်တွေ့မှာကျတော့သူတို့အသာကြီးရဖို့လေသူတို့လိုချင်တဲ့ဟာကိုဖြစ်ပြအောင်လုပ်တဲ့အပိုင်းကိုလုပ်သွားတဲ့ပုံစံကတော့ကျွန်တော်တို့မှာအဲ့ဒီတွေ့ကြုံတွေအများကြီးရှိလာခဲ့တယ်။ကျွန်တော်တို့ရွယ်မဟုတ်ဘူးပေါ့နော်။ဖြစ်စရာဒီတိုင်းသားတွေကအထူးသဖြင့်ဒီလိုမျိုးထုတ်လိုက်တဲ့စာချုပ်တွေပေါ်မှာကျွန်တော်ကတည်းက follow လုပ်ရမယ်သူတို့ကလုပ်ကြမလို့ဘူးဆိုတဲ့ပုံစံမျိုးတွေနဲ့အယူဆတဲ့လုပ်တဲ့ချင်းချင်းကြီးကတော့ဘယ်တော့မှအောင်မြင်နိုင်ကြမရှိပါဘူ
းစစ်တပ်ကအာဏာသိမ်းပြီးနောက်အရင်အစိုးရလက်ထက်ကရှိခဲ့တဲ့အမျိုးသားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကိုဖျက်သိမ်းပြီးဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့အမျိုးသားစီလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုကြီးနိုင်ရေးကော်မတီ NSPNC ကိုပြောင်းလဲဖွဲ့စည်းခဲ့ပါတယ်။ NSPNC နဲ့နိုင်ငံရေးပါတီတချို့ January 20ရက်နေ့တုန်းကနေပြည်တော်မှာတွေ့ဆုံခဲ့ပြီး9နှစ်အတွင်းမှာ Federal ပြည်ထောင်စုတည်ဆောက်မယ်လို့ပြောဆိုခဲ့ပါတယ်။ NCA သဘောတူညီချက်ကိုလက်ရှိစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေအောက်မှာဆက်လက်လှုပ်ဆောင်အကောင်အထည်ဖော်နိုင်ပါမလား။ဒါကိုတိုင်းရင်းသားအဖွဲ့တွေကရောလိုက်ပါလှုပ်ဆောင်လိုပါသလားဆိုတာတွေကတော့မေးစရာဖြစ်နေပါတယ်အရေးပါတဲ့တိုင်းရင်းသားပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အတွင်းရေးမှူးဦးဆိုင်လိတ်က January နောက်ဆုံးပတ်ချက်မှာ VOA တိုင်းရင်းသတင်းလော်ကိုအခုလိုပြောဆိုခဲ့ပါတယ
်ပြီးခဲ့တဲ့2010ကနေ2021ကာလအထိအစုအဖွဲ့အစုံစုံညီညီနဲ့တွဲဆောင်ဆွေးနွေးပြီးတော့မှအစည်းအဝေးတွေလုပ်ပြီးတဲ့မှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စအတွက်ကြိုးပမ်းခဲ့ကြတာပေါ့နော်အဲ့လိုမျိုးအစုအဖွဲ့စုံညီပဲပေါင်းစုံဝိုင်းဝန်းကြိုးပမ်းတဲ့အချိန်ကာလမှာတော့မှပဲအစုအဖွဲ့တချို့ရဲ့နိုင်ငံရေးစိတ်ဆန္ဒမပြေဝမှုကြောင့်ဆက်ဘဲပြည်ထောင်စုတည်ဆောက်ရေးလမ်းကြောင်းကိုမှန်ပေါ်ကိုမရောက်ခဲ့ပါဘူးဒီနေ့လိုအခြေအနေမျိုးမှာအစုအဖွဲ့မစုံညီပဲနဲ့နိုင်ငံရေးပါတီဆိုတာလည်းပဲအမြဲတမ်းလောက်ပါဝင်ရုံနဲ့တော့ဆက်ဘဲပြည်ထောင်စုတည်ဆောက်ရေးကိုကောင်းထည်ဖော်နိုင်လိမ့်မယ်လို့ကျွန်တော်မယုံကြည်ပါဘူးခင
်ဗျငြိမ်းချမ်းရေးဖို့မှာနိုင်ငံရေးပြဿနာတွေကိုပြေလည်အောင်ဖြေရှင်းနိုင်မှုအဓိကကျပါတယ်လက်ရှိ ANC လက်မှတ်ထိုးထားတဲ့အဖွဲ့ဟာ10ဖွဲ့ပဲရှိပါတယ်အဲ့ဒီအထက်မှာ KIA ကချင်လွတ်မြောက်ရေးအဖွဲ့ UWSA ဝအဖွဲ့ TNLA တအောင်ပလောင်အဖွဲ့ AA ရခိုင်အဖွဲ့လိုအဖွဲ့ကြီးတွေမပါဝင်ပါဘူးဒါ့အပြင် February 1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးငြိမ်းချမ်းစွာဆန္ဒပြသူတွေကိုအချမ်းဖက်နှိမ်နှင်းခဲ့တဲ့အတွက်ပြည်သူတွေရဲ့လက်နက်ကင်တိုက်ပွဲတွေပေါ်ပေါက်လာပါတယ်။ PDF တပ်ဖွဲ့တွေဒါအပြင်ဒေသအတော်များများမှာကိုတူကိုထပေါ်ဆောင်ထားတဲ့လက်နက်ကင်တပ်ဖွဲ့အတော်များများပေါ်လာနေပြီးတိုက်ပွဲတွေဖြစ်ပွားနေပါတယ်။စစ်တပ်ကအာဏာသိမ်းပြီးတနည်းအကြောင်မှာတော့အရင်ကခရီးတစ်ခုအထိပေါက်ရောက်ထားခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရပ်တန့်နေသလိုတိုင်းရင်းသားအင်အားစုတွေရဲ့ယုံကြည်မှုတွေလည်းလျော့ကျသွားတာကိုတွေ့နိုင်ပါတယ်။ဒါအပြင်ပြည်တွင်းပြည်သူလက်နက်ကင်တော်လှန်ရေးပါထပ်မံပေါ်ပေါက်လာပြီးပြည်တွင်းစစ်ပုံမကျပြန့်လာတာကိုလည်းတွေ့နိုင်ပါတယ်အခုခါစစ်ပွဲတွေဟာချင်းပြည်ကယားပြည်နယ်တွေကမြို့ပြတွေမှာသာမကမကွေးတိုင်းစကိုင်းတိုင်းလိုမြမပြည်တွင်းကမြို့ပြတွေမှာပါစစ်ပွဲတွေဖြစ်လာတာပြည်တွင်းဒုက္ခသည်တွေပေါ်ထွက်လာတာကိုတွေ့မြင်နေရကြောင်းတင်ပြလိုက်ရပါတယ်
မြန်မာနိုင်ငံရဲ့လက်ရှိငြိမ်းချမ်းရေးအလားအလာတွေနဲ့ပတ်သက်ပြီးတော့ကုစုံမှုကျော်စူးစီးတင်ပြခဲ့တာပါခင်ဗျာအဲ့ဒီလိုပါပဲပညာရေးကဏ္ဍကလည်းရောဘလို့ရှိသလဲဆိုတာကြည့်ရအောင်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ကြာလာတဲ့အချိန်မှာမြန်မာပညာရေးကဏ္ဍတိတိတသာကိုထိခိုက်လာနေပြီးလာမယ့်နှစ်တွေအတွင်းမှာနလန်ပြန်ထူဖို့အတော်ကိုရုန်းကန်ရလေအောင်မယ်လို့ပညာရေးဝန်ထမ်းတချို့နဲ့ကျောင်းသားမိဘတချို့ကသုံးသပ်ကြပါတယ်အာနာသိန်းတစ်နှစ်ပြည့်ကာလသုံးသက်ချက်စုစည်းထားတာကိုဆက်လက်နားဆင်နေပါပြီ။မြမပညာရေးကဏ္ဍကိုအရင်ရှိခဲ့တဲ့အနေအထားတွေကနေပြန်လည်မြင့်တင်ဖို့ဆိုပြီးကမ္ဘာ့ဗန်တို့ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအဖွဲ့ JICA ရဲ့အကူအညီနဲ့ NLD အရသာအစိုးရလက်ထက်မှာပညာရေးပြုပြင်ပြောင်းလဲမှုလုပ်ခဲ့တာပါအလွတ်ကျက်ပညာသင်စနစ်ကနေဖယ်ခွာပြီး critical thinking ဝေဖန်ပိုင်းခြားတတ်မှုကိုလေ့ကျင့်ပေးတဲ့ပညာရေးလမ်းကြောင်းမှာကျောင်းသားရောဆရာဆရာမတွေပါတက်ကြွစွာပါဝင်ခဲ့ကြပါတယ်ဒီအခြေအနေတွေကနေ2021 February 1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးချိန်ကစပြီးအခုလိုတစ်နှစ်ပြည့်ကာလကိုပြန်ကြည့်ရင်အနာဂတ်ပညာရေးကဏ္ဍဟာစိုးရိမ်စရာအခြေအနေရှိတယ်လို့ပြောလာသူကမကွေးတိုင်းပညာရေးဦးစီးဌာနစီရီယမ်ဝန်ထမ်းဖြစ်သူမဆန်းနွယ်ဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ပြောရလို့ရှင်တော့ဒါအခြေခံမှာအခုနောက်ပိုင်းဆိုလို့ရှိရင်ဒီအရသာဆွေးနွေးဖြစ်သွားတဲ့အချိန်မှာပေါ့နော်တင်ဖို့ရပို့ပြီးတော့ကောင်းလာတယ်။အဲ့တင်ဖို့တွေကိုတင်ဖို့အတွက်ဆရာမတွေဆိုတော့ training တွေအများကြီးပေးထားတာပေါ့နော်။အဲ့တင်ဖို့ဆိုလို့ရှိရင်အင်္ဂလိပ်စာတွေတင်ထားမှာဆိုလို့ရှိရင်နိုင်ငံတကာနဲ့အရင်းကြီးမရှင်းနိုင်တော့မှငကို level ထဲတော့မြင့်လာတဲ့တင်ဖို့တွေမျိုးပေါ့နော်။အဲ့တော့အခုလဲကြတယ်ကြာကလေးကအဲ့ရဲ့တင်ဖို့ကိုလည်းအပြည့်အဝမတင်ရတော့တချို့ရကြတော့မိဘတွေကလည်းလုံးဝအကြောင်းမအပူလို့ဖြစ်သွားတဲ့အတွက်ကြောင့်မို့အဲ့ရဲ့ကလေးတွေဟာအပြင်းမဲ့ကိုလုံးဝရောက်သွားနောက်ပြီးတော့ခါကြလို့ရှိရင်အခုကလေးတွေဆိုလို့ရှိရင်ရှစ်တန်းကိုယ်နဲ့ဆိုငကိုကနေကအဲ့အရွယ်ကလေးတွေညာဗမာပြည်ပါဆိုလို့ရှိရင်တော့မှဒီကြောင်းထွက်လုံးများနေတဲ့ကလေးမျိုးအရွယ်လေးဖြစ်နေရပါတော့အခုလိုမျိုးအနေထားဆိုပူအောင်ဆိုးသေးတယ်အခုကြောင်းထွက်လုံးများတဲ့ထောက်ကဘယ်လိုပြောဆိုအဲ့တက်ကူကကလေးတွေပါပါသွားပြီကလေးတွေဟာအများကြီးကိုပဲအကြောင်းပြပါအောင်ရောက်သွားတဲ့အတွက်ကြောင့်မို့နိုင်ငံအတွက်လည်းမကောင်းဘူးသူတို့တွေအတွက်လည်းမကောင်းဘူးလို့ကျွန်မကတော့အလို့ထင်ပါတယ်ရှင
်ကလေးတွေကြောင်းတက်ကြဖို့စစ်ကောင်စီကစော်ဩခဲ့ပေမဲ့လက်တွေမှာသုံးပုံတစ်ပုံဝန်းကျင်လောက်သာကျောင်းအပ်သူရှိတယ်လို့ကျောင်းသားမိဘတွေနဲ့ပညာရေးလောကစောင့်ကြည့်သူတွေကပြောပါတယ်အနာဂတ်မှာတိုင်းပြည်ကိုတည်ဆောက်မဲ့သူတွေစာသင်ခန်းနဲ့အခုလိုဝေးနေတာကကောင်းတဲ့လက္ခဏာမဟုတ်ဘူးလို့အေယာဝတီတိုင်းကအငိမ့်သားကျောင်းအုပ်ကြီးဦးဟန်လွင်ကသုံးသပ်ပါတယ
်မြန်မာနိုင်ငံရဲ့ပညာရေးကတော့လေအနာသိပြီးတဲ့တနည်းမှာကျောင်းမနေတဲ့ကျောင်းသားလည်းများတယ်နောက်တစ်ချက်ကတချို့ချမ်းသာတဲ့လူတွေကတော့ပညာရေးနဲ့ပတ်သက်လို့ကိုရီးယားတွေတင်ကြတယ်ဂျပန်တွေတင်ကြတယ်အင်္ဂလိပ်စကားပြောတွေတင်ကြတယ်ပေါ့နော်အဲ့ဒီပေါ်မှာအတတ်ပညာတခုတော့ရသွားမယ်လို့ယူဆပါရဲ့အတတ်ပညာတော့မရှိဘူးပေါ့ဒီဘက်ကလည်းမထားကြဘူးစိတ်မချကြဘူးပေါ့နော်အားလုံးကအနာဂတ်ကာလမှာပညာရေးကမင်းကြတော့တာပြေးကြပါပြီ
မွန်ပြည်နယ်ကအထက်တန်းကျောင်းတစ်ခုမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမည်မဖော်လို့သူဆရာမတူဦးကလည်းပညာရေးကန္တာနေကြသွားပုံသူ့ကိုယ်တွေကိုပြောပြပါတယ
်အကောင်လုံးပညာရေးရဲ့တပိုင်းတစားတွေဖြစ်ကုန်ချုပ်ကလေးလုံးဝမတက်ဦးက30ရာခိုင်နှုန်းလောက်တော့မတက်ဘူးလေကျောင်းကမွန်ပြည်နယ်မှာလည်းကျောင်းကတက်ရချို့လောက်ပိတ်ထားတယ်လုံးဝမဖွင့်နိုင်တဲ့ကျောင်းတွေတပုံလို့ဟိုသခိုင်းလို့ပါလို့ဆိုရင်ပူအောင်ဆိုးသေးတယ်လေမကွေးလို့ဆိုရင်ကျောင်းပေါင်း800ချို့လောက်ပိတ်ထားတာတန်းပြီးနဲ့ချီပြီးတော့မှအများကြီးဆုံးရှုံးတာပေါ့အများကြီးဆုံးရှုံးပညာကြီးကဒီ3-5နှစ်နဲ့တူတူလောက်ထားတာကြီးကအခုကဖေးဖေးလေးပြန်ဖြစ်ကုန်တာပေါ့
မိမိသားသမီးကိုပညာရစေခြင်းလွန်းလို့လူတွေဝေဖန်နေတဲ့ကြားကပဲကြောင်းအပ်ခဲ့တဲ့ရန်ကုန်မြို့ကအထက်တန်းကျောင်းသားတဦးရဲ့ဖခင်ဦးမင်းဦးကတော့ဒီစာသင်နှစ်မှာကျောင်းတက်သူနေတာကြောင့်ဆယ်တန်းအောင်တဲ့အခါတံမွေးဝမ်းကျောင်းပညာသင်တက္ကသိုလ်တစ်ခုခုကိုဝင်ခွင့်ရဖို့အရင်နှစ်တွေကတည်းကပိုမိုလွယ်ကူလာလိမ့်မယ်လို့မျှော်လင့်ပါတယ
်ကျောင်းထားတဲ့မိဘတစုတိုင်းဒီအစိုးရထောက်ခံတဲ့လူတွေမဟုတ်ကြဘူးကိုသားသမီးပညာရေးအတွက်ပဲရည်ရွယ်ပြီးတော့ထားကြတာတခုပဲရှိတယ်တက်တက်ကလေးနေသွားတဲ့အတွက်ကြောင့်အောင်တဲ့ကလေးလည်းနေမှာဖြစ်သလိုကြားတဲ့ကလေးလည်းနေမှာပဲဒီစဲတော့အောင်တဲ့ကလေးတွေနေသွားတဲ့အခါကျတော့ institute မှာနေသွားတော့ပညာတတ်ထွက်လာမဲ့ဦးကြီးကတော့ရော့ပါမှာဒီအရင်တော့အဲ့လိုအမှတ် system တော့ပျောက်သွားမလားမသိဘူးဥပမာဆက်ပြောရေးတက္ကသိုလ်လိုစမှုတက္ကသိုလ်လိုစီတက္ကသိုလ်လိုပေါ့ဦးစီတက္ကသိုလ်ဆိုလည်းနောက်နေ့ဆိုရင်ဘယ်လိုလုပ်မလဲသူတို့ကျင်ညာတယ်လေ chemistry ရယ် bio ရယ် english ရယ် decision မှာရှိတယ်ဆိုလို့ရှိရင်စေချောင်းကိုရှောက်ခွင့်ရှိတယ်လေဆိုတော့ chance ကပြောင်းသွားတယ်အဲဒီသူနဲ့တင်တော်တဲ့ institute တခုကိုရောက်ဖို့ကြတော့နည်းနည်းချင်းနေပို့ကောင်းလာတယ
် CDM လုပ်ထားတဲ့တက္ကသိုလ်ဆရာမတူကလည်းလက်ရှိပညာရေးကဏ္ဍဟာယိုယွင်းနေကြလာတာကြောင့်ဒီကာလမှာကျောင်းပြီးဘွဲ့ရသွားတဲ့ကျောင်းသားတွေရဲ့အရေးချင်းကလူမှုအတိုင်းအဝိုင်းကြားပြန်လဲကျင်လဲတဲ့အခါစိုးရိမ်ဘွဲ့ရအခြေအနေတွေရှိလာနိုင်တယ်လို့သုံးသပ်ပါတယ
် CDM လုပ်လိုက်တာကအခုအချို့ကျောင်းတွေမှာကျတော့သုံးပုံတစ်ပုံချို့မှကျတော့ထက်ဝက်ပေါ့နော်အဲ့လောက်ရှိတယ်တက္ကသိုလ်တွေမှာလေဘယ်လိုပြောမလဲ CDM တွေရဲ့အောင်မြင်မှုကတော့ပြောမနေနဲ့တော့အဲ့ဒီမှာဆရာဆရာမတွေမလုံလောက်ဘူးအခုတင်နေတဲ့ထဲမှာဆိုလို့ရှိရင်ဘာသာရပ်တွေမှာဆိုရင်တော်တော်လေးကိုအားနည်းခုံတဲ့သဘောရှိတယ်အဲ့လိုမျိုးဟိုအတမွေဝမ်းကြောင်းတက္ကသိုလ်တွေဆိုတာကလက်တွေ့မှာ apply လုပ်ရတဲ့ကဏ္ဍတွေရှိတဲ့ခါကျတော့အဲ့မှာဆိုလို့ရှိရင်ဒီလိုရေသွေးမပြည့်တဲ့ចောင်းသားတွေမွေးထုတ်ထားတဲ့နောက်တော့နော်တိုင်းပြည်မှာဆိုရင်အများကြီးနင်းနာမှုတွေရှိလာနိုင်တယ်ပြုဆပါတယ်အဲ့ဒီ list တော်တော်လေးကိုကြီးပါတယ
်ပညာရေးကဏ္ဍတိုးတက်မှုအတွက်ဘယ်လိုအစီအစဉ်တွေနဲ့တာဝန်ယူဆောင်ရွက်သွားမလဲ ဝန်ကြီးဌာနရဲ့စိုးရိမ်မှုတွေကဘာတွေလဲဆိုတာကိုမေးမြန်းနိုင်ဖို့ပညာရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိခဲ့ပါဘူးမြန်မာနိုင်ငံမှာမူလာတန်းအလဲတန်းအထက်တန်းနဲ့ဖုန်းတော်ကြီးတင်စာတင်ကြောင်းတွေအပါအဝင်ကျောင်းပေါင်း 48,000 ကျော်ရှိပြီးနိုင်ငံတကာကလာဖွင့်တဲ့ကျောင်းပေါင်း 40 ရှိပါတယ်တက္ကသိုလ်ကောလိပ်အဆင့်ကျောင်းပေါင်းက 90 ဝန်းကျင်ရှိပါတယ်အခုတော့နိုင်ငံရေးမတည်ငြိမ်မှုကြောင့်ကျောင်းအတော်များများပိတ်ထားရပါတယ်ခင်ဗျာသောရရှိနေအခုနားဆင်နေရတာကတော့ VO ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေပဲဖြစ်ပါတယ်ကျွန်တော်တို့ Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာဒီလိုမျိုးမြန်မာပြည်နဲ့ဆိုင်တဲ့အကြောင်းတွေကိုနားဆင်ပြီးမှတော့ကျွန်တော်တို့ရဲ့အိမ်နီးချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံမှာတဘာဝကပ်ဘေးဒုက္ခတစ်ခုနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုလည်းတင်ဆက်ချင်ပါတယ်ထိုင်းနိုင်ငံရဲ့အရှိဘက်ကမ်းခြေကိုရောက်လာတဲ့ရေနံတွေဟာဇန်နဝါရီ30ရက်နေ့မှာတိုက်ခတ်ခဲ့တဲ့လေစီးကြောင်းကြောင့်ကမ်းနဲ့ဝေးရာကိုရောက်သွားပါတယ်။ထိုင်းအရှေ့ပိုင်းမေရန်ဖူအန်ကမ်းခြေတဲတောင်ပြင်ပေါ်ရေလှိုင်းတွေနဲ့အတူရောက်လာတဲ့ရေနံတွေကိုကာကွယ်ရေးဝတ်စုံပြည်နဲ့ဝန်ထမ်းတွေကရှင်းလင်းနေပါတယ်။ရေနံယူဖိတ်မှုကြောင့်တန်တာကြောက်တန်းလိုသဘာဝရင်းမြစ်တွေနဲ့ရေနေသရဝါတွေအပေါ်ဘလို့ရိုက်ခတ်မှုရှိလာနိုင်တယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။AB သတင်းတပုတ်ပေါ်အခြေခံပြီးတော့နန်းလောင်ကပြောပြမှာပ
ါပင်လယ်ရေအောက်ရေနံပိုက်လိုင်းယိုဆင့်ရကထွက်လာတဲ့ရေနံကွက်ကြီးပြန့်ကျဲမသွားအောင်ထိန်းထားနိုင်မှုအတွက်လေရင်တွေနဲ့ချပေးတဲ့အသားတို့ဆီတွေတုံးပြီးတော့ထိန်းထားခဲ့ရသလိုအဲ့ဒီရေနံတွေကိုရေပေါ်ပေါ်နေတဲ့ဘောတွေနဲ့ကာယံတားဆီးပြီးမှရေထဲကလိုက်ဆဲကြတာပါမဲရံဖုံကန်းချေတလျှောက်ရေနံရှင်လျေလုပ်ငန်းတွေလာကြည့်ခဲ့တဲ့ထိုင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဝန်ကြီးပါရာယုတ်စီပါအချာကတော့တဘာဝရင်းမြစ်တွေမထိခိုက်နိုင်အောင်တာဝန်ရှိသူတွေလုပ်ကိုင်နိုင်မယ်လို့ယုံကြည်နေပါတယ်။သူကအခုလိုပြောပါတယ
် I'm very confident that for one we will be able to prevent the majority of the oil spill
တဘာဝရင်းမြစ်များစုရေနံတွေကြောင့်ပျက်စီးမသွားအောင်ကာကွယ်နိုင်မယ်လို့အပြည့်အဝကိုယုံကြည်ပါတယ်။အထူးဖြင့်တနာကြောက်တန်းတွေကိုကာကွယ်နိုင်မှာပါ။အချို့တနာကြောက်တန်းတွေကတော့ထိခိုက်ပျက်စီးမှုရှိပါလိမ့်မယ်။ဒါပေမဲ့လည်းတနာကြောက်တန်းအများစုထိခိုက်ပျက်စီးမှုမဖြစ်အောင်လူတွေအပေါ်တည့်အောင်မှုအနည်းဆုံးဖြစ်အောင်လို့ကျွန်တော်အတက်နိုင်ဆုံးလုပ်ကိုင်သွားမှာပါ
။ကယောကကြောင့်ထိုင်းနိုင်ငံတော်ကစီးပွားရေးတွေကျဆင်းနေတာပါ။ရယောင်ဒေတာခန်တွေကတော့ကယောကကြောင့်ထိခိုက်နေရတဲ့စီးပွားရေးကိုငါဖန်လုပ်ငန်းကဘာလက်ခီးသွားလုပ်ငန်းကြောင့်ပြန်ပြီးတော့ဦးမော်လာတော့မယ်ဆိုပြီးတော့မြုံမနေတာပါ။ဒီအချိန်မှာပဲရေနံတွေတောင်တင်လာတဲ့ကမ်းခြေတွေကိုသက်ဆိုင်ရာကအရေးပေါ်ကပ်ပေးဒေသအဖြစ်ထုတ်ပြန်ပြီးတော့ကမ်းခြေတွေကိုပိတ်လိုက်ပါတယ်။ယူစိန်ထွက်လာတဲ့ရေနံတွေကရေပြင် area 18 square mile လောက်အထိရှိတယ်လို့ Riders သတင်းတရမှာရေးပါတယ်။ဝန်ကြီးအာချာကအခုလိုပြောပါတယ
် I'm sad. I'm upset. I don't want this kind of things to happen because our ministry
ဒါတိတ်ကိုစိတ်ပြက်ဝမ်းနည်းဖို့ကောင်းပါတယ်။ကျွန်တော်တို့ရဲ့ရှိပြီးသားမိဘမိယောက်တဘောရင်းမြစ်တွေအခုလိုအနေထားပြောင်းအောင်လို့ထိုင်းတဘောပအဝင်ရင်ထင်းထင်းဆောက်ရှောက်ယုံကြည်ဌာနကမြစ်တွေနဲ့ချီပြီးတော့ကြိုးပမ်းလုပ်ကြိုင်လာတာဖြစ်တဲ့အတွက်ဒီလိုအဖြစ်မျိုးတွေမကြုံကျင်ပါဘူး။၃နာရီလောက်ရေနံယူဖိတ်တာနဲ့တည်းအပျက်စီးတွေကြီးကြီးမားမားဖြစ်ခဲ့ရပါတယ
်။နိုင်ငံအရှေ့ပိုင်းစက်မှုဆောင်ကနေ၁၂မိုင်အကွာလောက်သာဝေးတဲ့ထိုင်းပင်လယ်ကွေ့တဲ့က Star Petroleum Refining ရေနံကုမ္ပဏီပိုင်းရေအောက်ရေနံပိုက်လိုင်းတွေဇန်နဝါရီလ25ရက်နေ့ညကယိုစင်ခဲ့တာကြောင့်ရေနံတန်ချိန်20ကနေ50လောက်အထိစိမ့်ထွက်ခဲ့ပါတယ်။နိုင်ပိုင်းအတွင်းပိုက်ကိုဖားထေးနိုင်ခဲ့တယ်လို့တော့ကုမ္ပဏီကပြောပါတယ်။ပင်လယ်ကမ်းခြေတစ်ဘက်ကရေနံတွေကိုထိုင်းရေသက်သား200နဲ့ Star Petroleum Refining ရေနံကုမ္ပဏီအလုပ်သမား150ရောကဖယ်ရှားရှင်းလင်းကြတာပါ။ရေနံဖယ်ရှားရေးအတွက်ထိုင်းရေသက်သင်္ဘော12စီးအရသာတင်မော30ကိုပင်လယ်ကမ်းခြေနားမှာကြောက်ချရန်နာထားပြီးမှဝိုင်းဝန်းလှုပ်ကိုင်းနေကြတာလည်းဖြစ်ပါတယ
်။နန်းလောင်ပြောပြခဲ့တာပါခင်ဗျာ။မကြခင်မှာကဘာမြန်မာသတင်းမီဒီယာမြင်ကွင်းသောရရှင်ပေးစာကန္တသတင်းတွေကတူတာနဲ့ဒီထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုနားဆင်ရတော့မှာဖြစ်ပါတယ
်။ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာပါခင်ဗျာမြမစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 32 line to meter 49နဲ့ဒီ line line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဒီပေးစာကန္တာတို့ထူးခြားဆန်းပြသတင်းတို့အဲ့ဒါတွေမတန့်ခင်မှာကျွန်တော်တို့ကဘာမြန်မာသတင်းမီဒီယာမြင်ကွင်းကိုအရင်ဦးဆုံးတင်ဆက်ကြပါရစေ ပြည်မဆောင်မရှင်ဖြစ်တဲ့ဒီပြည်သွင်းနိုင်ရဲ့ဒီအစီအစဉ်မှာတော့ဒီຫນွေဦးတော်လှန်ရေးအလွန်မှာတည်ဆောက်မဲ့ Federal Democracy ပြည်ထောင်စုအကြောင်းကိုဆွေးနွေးထားပါတယ်မန်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာပါခင်ဗျာ
အားလုံးပဲမင်္ဂလာဒီဘက်ကဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေຫນွေဦးတော်လိုင်းရေးအလွန်မှတိဆောက်မဲ့ Federal Democracy ပြည်ထောင်စုအကြောင်းကိုတင်ပြပေးသွားခြင်းပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါ2021ဖေဖော်ဝါရီတရက်နေ့မှာစစ်တပ်ကအာဏာသိမ်းပါတယ်အဲ့ဒီနောက်မှာတော့စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တော်လှန်တဲ့မြန်မာຫນွေဦးတော်လိုင်းရေးကြီးပေါ်ပေါက်လာခဲ့ပါတယ်ဒီအကြောင်းကို USIP ရဲ့2021နိုဝင်ဘာ3ရက်နေ့ကထုတ်ပြန်တဲ့ဒီမိုကရေစီအားစုတွေစုစည်းညီညွတ်ဖို့ရည်မြော်တဲ့မြမဖိုရမ်ဆိုတဲ့ခေါင်းစဉ်နဲ့လေ့လာသုံးသပ်ချက်မှာ2021ခုနှစ်ရဲ့အစောပိုင်းကာလမှာရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းခဲ့ပါတယ်။အဲဒီလိုစစ်တပ်ကအာဏာသိမ်းတာကိုခုခံဒေါ်လာနဲ့အင်အားစုတွေမှာရည်ရွယ်ချက်နှစ်ခုရှိပါတယ်။ပထမတစ်ခုကတော့စစ်ဘုတ်ချုပ်တွေနိုင်ငံကိုအုပ်ချုပ်လို့မရအောင်လှုပ်ဆောင်ဖို့နဲ့ဒုတိယချက်ကတော့ဒီမိုကရေစီရေလှုပ်ရှားမှုမှာမတူညီကွဲပြားနေတဲ့အင်အားစုတွေကိုညီညွတ်အောင်စုစည်းကြဖို့ဖြစ်ပါတယ်လို့လေလာသုံးသပ်ချက်အစမှာဖော်ပြထားပါတယ်။အဲ့ဒီလေလာသုံးသပ်ချက်ကိုအေဂျင့်နဲ့ဘေးလီဖို့တို့နှစ်ဦးကပူးတွဲရေးသားထားတာဖြစ်ပါတယ်။ဒီလှုပ်ရှားမှုကြီးမှာပါဝင်နေကြတဲ့အင်အားစုသီးသီးဟာအနာဂတ်နိုင်ငံတော်အတွက်သဘောထားအမြင်တွေဖလှယ်ကြမယ်ဆက်လက်ပြီးတော့လေအနာဂတ်ဖက်ဒရယ်ပြည်ထောင်စုအတွက်အတူတကွလှုပ်ဆောင်ကြရင်ကွဲပြားတဲ့သဘောထားအမြင်တွေကိုညှိနှိုင်းဆောင်ရွက်ကာယုံကြည်မှုရရှိအောင်တည်ဆောက်သွားကြဖို့လူအပ်ပါတယ်လို့လေလာချက်မှာရေးသားထားပြီး NUCC လို့ခေါ်တဲ့အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီပေါ်ပေါက်လာပုံနဲ့ NUCC အတွက်စိန်ခေါ်ချက်တွေရင်ဆိုင်ဖြည့်ရှင်းရမှာတွေကိုလည်းဖော်ပြထားပါတယ
်ဖေဗူလာ1ရက်မှာစစ်တပ်ကအာဏာသိမ်းပါတယ်ဖေဗူလာ5ရက်နေ့မှာတော့2020ရွေးကောက်ပွဲကနေရွေးကောက်တင်မြှောက်ခံထားရတဲ့လွတ်တော်ကိုယ်စားလှယ်18ဦးနဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကိုဖွဲ့စည်းခဲ့ပါတယ်CRPH အနေနဲ့မတ်လ31ရက်နေ့မှာစစ်တပ်ကသူတို့စိတ်ကြိုက်ရေးဆွဲပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းကြောင်းကြေညာခဲ့ပြီး Federal ဗဒိန်ညင်တရက်ကိုထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒီဗဒိန်ညင်ကို2021မတ်လ1ရက်နေ့ကဖွဲ့စည်းခဲ့တဲ့အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ကမတ်လ30ရက်နေ့မှာအတည်ပြုပေးခဲ့တာဖြစ်ကြောင်းသိရပါတယ်။ Federal Charter လို့ခေါ်တဲ့Federal ဗရင်ငင်ရဲ့အကြောင်းကို NUCC အဖွဲ့ဝင်တအုပ်ဖြစ်တဲ့ဦးမိုးသူကအခုလိုပြောပြပါဗျာ။ဆို
တော့အဓိက Federal Democracy ဗရင်ငင်ချာတာကိုရေးဆွဲရတဲ့ရည်ရွယ်ချက်ကတော့ကျွန်တော်တော်လိုင်းရေးကာလတစ်လျှောက်လုံးမှာအခြေခံပြီးတော့မှလှုပ်ဆောင်သွားနိုင်ဖို့ ਨੇ ဒီတော်လိုင်းရေးရဲ့ဟိုကာလအပိုင်းခြားတွေရှိတယ်ပေါ့နော်။အဲဒီကာလအပိုင်းခြားတစ်ခုစီမှာလည်းအခြေခံပြီးလှုပ်ဆောင်သွားနိုင်ဖို့မူဝါဒတွေ policy တွေပေါ့နော်။ဘောင်ပေါ့အဲဒီမူဝါဒဘောင်အနေနဲ့ကျွန်တော်တို့ဟိုဟိုတက်မှတ်ပြီးတော့မှရေးဆွဲကြတာဖြစ်ပါတယ်ဆိုတော့အခုတော်လိုင်းရေးကအကြမ်းမြင့်ကျွန်တော်ကတုံမိုင်းပေါ့နော်ပိုင်းထားတာရှိပါတယ်ဘယ်တော့မှတပိုင်းကတော့ဂျားကာလာပေါ့ဒီဆရာနာရှင်စနစ်ဖယ်ရှားရေးကာလာဒုတိယတပိုင်းကတော့အတွင်ကွင်းကာလာနဲ့တတိယတပိုင်းကတော့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးကာလာဆိုပြီးတော့တုံမိုင်းပိုင်းထားပါတယ်အဲ့တော့အခုလောလောဆယ်ရေးဆွဲထားတဲ့ဒီ Federal Democracy ပြည်ညင်းမှာအပိုင်း1နဲ့အပိုင်း2ဆိုပြီးတော့ပါပါတယ်ဆိုတော့အပိုင်း1ကတော့ကျွန်တော်ဒီကာလာ3ခုလုံးမှာလိုက်နာကျင့်သုံးသွားရမယ်ဟာတွေပေါ့နော်အဓိကနိုင်ငံရေးလမ်းပြမြေပုံနဲ့ကျွန်တော်တို့အနာဂတ်မှာပေါ်လာမယ့်ဖွဲ့စည်းပုံအခြေခံဥပဒေကအခြေခံမဲ့ဒီအခြေခံမူတွေပေါ့နော်အဲ့ဒါတွေအဓိက ထည့်သွင်းထားတာပါ။ပြီးတော့ကျွန်တော်တို့ဖရက်ဒီမိုစီပရိညင်အပိုင်းနှစ်ကိုတော့ကျွန်တော်တို့ကလောလောဆယ်မှာဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအစီအမံဆိုပြီးလည်းခေါ်ပါတယ်။ဆိုတော့အထူးပြင်းတော့ဆရာနာရှင်စနစ်ဖယ်ရှားရေးဖြစ်တဲ့ဂျာကာလာမှာကျွန်တော်တို့အဓိကအထုံးပြုရမယ်။ကျွန်တော်တို့ဒီဟိုအထောက်အထားတစ်ခုပေါ့နော်။ဆိုတော့အထူးပြင်းအခုကျွန်တော်တို့ဒီဂျာကာလာမှာဆိုရင် NUCC ဖွဲ့စည်းတယ်။NUG ပေါ့နော်အမျိုးသားညီညွတ်ရေးဆိုတာဖွဲ့စည်းတယ်။ပြန်ချုပ်ပြီးပြောရလို့ရှိရင်တော့ဒီတော်လိုင်းကာလာတစ်ခုလုံးရောဒီတော့အင်္ဂလာရဲ့ကာလအပိုင်းခြားတွေမှာကိုကျွန်တော်တို့အခြေခံပြီးတော့မှလိုက်နာကျင်သုံးပြီးတော့မှလှုပ်ဆောင်သွားမယ်မူတွေပေါင်နေပေါ့နော်ကျွန်တော်တို့ဟိုလောက်ကန်ရမယ်ဟိုအချက်လက်တွေကိုထည့်သွင်းထားတဲ့ဟာပဲဖြစ်ပါတယ်ဗ
ျဖက်ဒရယ်ပြည်ညင်ဟာအနာဂတ်မြန်မာနိုင်ငံကိုဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်မယ်လို့အတိလင်းဖော်ပြထားပါတယ်ဒီမိုကရေစီရေးအမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဌာန်းခွင့်အခွင့်အရေးများကိုအပြည့်အဝအာမခံချက်ပေးနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲပြဌာန်းပြီးခိုင်မာသောဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုလိုလဲရှင်းလင်းစွာဖွင့်ဆိုထားတာတွေ့ရပါတယ်။ဒါအပြင်ဖက်ဒရယ်ပြည်ညင်မှာပြည်ထောင်စုရဲ့မျှော်လင့်ချက်နဲ့ပြည်ထောင်စုရဲ့စံတန်ဘိုးတို့ကိုလည်းဖော်ပြထားပါတယ်။ပြည်ထောင်စုမျှော်လင့်ချက် Union Vision မှာလွတ်လပ်မှုတရားမျှတမှုဒဏ်သူညီမျှမှုကိုအခြေခံပြီးငြိမ်းချမ်းသည့်ဒီမိုကရေစီပြည်ထောင်စုတည်ဆောက်မည်။ပြည်ထောင်စုစံတန်ဘိုး Union Values မှာလည်းအခြေခံလူ့အခွင့်အရေးဒီမိုကရေစီရေးလူနည်းစုအခွင့်အရေးကိုယ်ပိုင်ပြဌာန်းခွင့်တွေအပါအဝင်ကြားမခွဲခြားဆက်ဆံခြင်းမရှိစေရေးတွေအာမခံထားတဲ့အချက်၉ချက်ကိုလည်းထည့်သွင်းဖော်ပြထားတာတွေ့ရပါတယ်
။လက်ရှိမြမနွေဦးတော်လန်ရေးဟာအလဲအလက်လူဒန်းစားကဥဆောင်နေတာဖြစ်လို့ထူးခြားတဲ့အားကောင်းမှုနဲ့စွမ်းဆောင်ရည်တွေရှိတယ်။အလဲအလက်လူဒန်းစားနဲ့အတူတိုင်းရင်းသားလူမျိုးစုတွေပါဝင်ပူးပေါင်းလာတာကိုလည်းတွေ့ရတယ်။ဒါကြောင့်အခုဆိုရင်လူထုတရက်လုံးပါဝင်တဲ့နိုင်ငံရေးဖြစ်လာပြီလို့အမေရိကန်ပြည်ထောင်စုမင်းနီဆိုရာမှာနေထိုင်တဲ့စီးပွားရေးပညာရှင်ဒေါက်တာမျိုးညွန့်ကသုံးသပ်ပါတယ်။ဒါပြင်ဒေါက်တာမျိုးညွန့်ကသူ့ရဲ့အာဖရိကအတွေ့အကြုံအရဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရာမှာသတိပြုသင့်တာစဉ်းစားချိန်ဆသင့်တာတွေကိုလည်းထောက်ပြပါတယ်။အဲ့ဒါကတော့တိုင်းရင်းသားလူမျိုးစုများတဲ့နိုင်ငံတွေမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရတာခက်ခဲကြောင်းလူမျိုးစုတိုင်းကိုအခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရာမှာ33ရာခိုင်နှုန်းသာအောင်မြင်တာတွေ့ရကြောင်းလူမျိုးစုကိုတစ်စိတ်တစ်ပိုင်းအခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်တာက90ရာခိုင်နှုန်းကနေ100ရာခိုင်နှုန်းထိအောင်မြင်တာတွေ့ရကြောင်းသူရဲ့လေးလာချက်ကိုကိုကားပြောဆိုပါရယ်လူမျိုးစုကိုတစိတ်တပိုင်းအခြေခံတဲ့ဖယ်ရယ်ကိုကျင့်သုံးတဲ့အခါမှာလဲအခြေခံတဲ့လူမျိုးစုတစုတည်းမှာအဓိကလွှမ်းမိုးတဲ့လူမျိုးစုကြီးနဲ့အဓိကကြတဲ့လူမျိုးစုငယ်ကြားကဘလို့အာနာခွဲဝေမလဲဆိုတာကိုလည်းညှိနှိုင်းဆောင်ရွက်ကြဖို့လိုအပ်ပါတယ်ဒါအပြင်ဖယ်ရယ်စနစ်ကျင့်သုံးရမှာနိုင်ငံရေးအရာတွေမဟုတ်ပဲဘဏ္ဍာရေးအရာလည်းကျင့်သုံးရအရေးကြီးကြောင်းနဲ့နိုင်ငံကိုပြန်လည်တိဆောက်တဲ့အခါမှာလဲနိုင်ငံရေးဘောဂဗေဒကိုအလေးထားဆောင်ရွက်ရမယ်လို့လဲဒေါက်တာမျိုးညွန့်ကပြောပါတယ်
။ဘယ်လိုပဲဖြစ်ဖြစ်မြမနွေဦးဒေါ်လိုင်းရေးလွန်မှာတော့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတိဆောက်ကြမယ်ဆိုတာကိုတော့တိုင်းရင်းသားညီအစ်ကိုတွေတန်ဓေတန်ချထားပြီးဖြစ်ပါတယ်။ဘယ်လိုပုံစံနဲ့တိဆောက်သွားကြမယ်ဆိုတာကတော့ဖက်ဒရယ်ပြည်ညင်ရဲ့အပိုင်းသုံးမှာဆက်လက်ဆွေးနွေးညှိနှိုင်းဆောင်ရွက်သွားကြရအောင်မှာဖြစ်ပါတယ်ခင်ဗျာ။
အခုတခါတော့မအေးတန်နာကျော်စီစဉ်တင်ဆက်မဲ့သောရရှင်ပေးစာကဏ္ဍကိုနားဆင်နိုင်ပါပြီဗျာ
ဒီနေ့ကင်းရှင်းပြီးမင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်များရှင်ဖီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေဖီယို Facebook စာမျက်နှာမှာလာပြီးရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုရင်အောင်ဆုံးဖီယို Facebook စာမျက်နှာပေါ်ကသောရရှင်ရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါရနော်။အလင်းအောင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကမင်္ဂလာပါဖီယိုကျွန်တော်တို့ပြည်သူတွေအတွက်ကဘာကတိအောင်သတင်းတွေကိုတင်ပြပေးနေလို့ကျေးဇူးအထူးတင်ရပါတယ်တဲ့။အလင်းအောင်ဖြစ်ပါရဲ့။ဖို့သူရဆိုတဲ့သောရရှင်ကတော့ VOA ရေးတဲ့ငငယ်ကဆိုရင်တော့ VOA အစီအစဉ်လာတိုင်းအိမ်ကဘာဘာနဲ့ရေဒီယိုလူရပြီးနားထောင်ရတာအမောပါတဲ့အခုအဲ့လိုနားထောင်ရတာ15နှစ်လောက်ကြာခဲ့ပြီဆိုတော့ရေးလာပါတယ်ဒါနဲ့တည်းဆိုင်နောက်ထပ်သောရရှင်တယောက်အိမ်မှာရေးလာတာပါမြင့်နိုင်ဆိုတဲ့သောရရှင်မသူက88တုန်းကလည်း VOA ရေဒီယိုကိုခိုးနားထောင်ခဲ့ရတဲ့ပုံပါတဲ့အခုအဲ့လိုမျိုးအတွေ့အကြုံတွေတကြောပြန်လဲတာကိုသူညှို့မုံရပါတယ် တားတာဆောင်ဆိုတဲ့တော်ရရှင်ကတော့မြမပြေကပေးစာများအစီအစဉ်ကိုအထူးကြိုက်နှစ်သက်ပါတယ်။တချင်းလေးတွေနောက်ခံထည့်ပေးထားတာကိုလည်းအရန်ခံစားရပါတယ်ဆိုတော့ရေးလာပါတယ်။အောင်နိုင်ဆိုးဆိုတဲ့တော်ရရှင်ကလည်း VOA သတင်းတွေအတွက်ကျေးဇူးတင်ပါတယ်ဆိုတော့ခုလိုရေးလာပါတယ်
။တာလီစွာပါ VOA VOA ကထုတ်လွှင့်ပြသပေးတဲ့မြန်မာသတင်းတွေကိုမြန်မာနိုင်ငံရဲ့ဝေးတနေရာကနေသတင်းတွေနားထောင်လို့ရနေတဲ့အတွက်ကျေးဇူးတင်ပါတယ်။ VOA ရဲ့ဝိုင်းတော်သူဝိုင်းတော်သားများနဲ့အတူမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးကျန်းမာပျော်ရွှင်ပြီးပြည်သူတွေလိုလားတောင်းတနေတဲ့ဒီမိုကရေစီနိုင်ငံကြီးအမြန်ဆုံးဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ်
။ဟုတ်ကဲ့ပါ။ဒီမိုကရေစီနိုင်ငံကြီးအမြန်ဆုံးဖြစ်ပါစေလို့အားလုံးရည်တမ်းဆုတောင်းနေကြပါတယ်။ဆိုမြင့်ဆိုတဲ့နောက်ထပ် Facebook account ပိုင်းရှင်ကတော့ပွင့်လင်းမြင်သာမှုရှိမှလူငယ်တွေအမြင့်ကျဲတိုင်းပြည်တိုးတက်မှာမဟုတ်မမှန်ခိုးချောင်ခိုးဝက်မတရားလုပ်နေတာတွေမရမျက်ကွယ်ဆိုတာမရှိတော့မှလို့သူ့ရဲ့အမြင်ကိုရေးလာပါတယ်။နောက်ထပ်ရေးလာတဲ့သောရရှင်တယောက်ကတော့ Hello VOA ရေးတဲ့ည9နာရီကနေ10နာရီအစီအစဉ်ကိုအရင်ကားလိုမျိုး YouTube Channel ကနေလွှင့်ပေးပါအောင်ဗျာတဲ့ Facebook က VPN ကြောင့်လား Internet Connection ကြောင့်လားတော့မသိနားထောင်ရတာအဆင်မပြေလို့ပါ YouTube စာမျက်နှာကနေနားထောင်ရတာကျွန်တော်တို့ပို့ပြီးအဆင်ပြေပါတယ်တဲ့ဟုတ်ကဲ့ပါဒီသောရရှင်တွေလိုမျိုး YouTube ကနေနားထောင်နေတဲ့သောရရှင်တွေလည်းရှိမယ်ထင်ပါတယ်နော်ဒါကြောင့်မို့ကျွန်တော်တို့အစီအစဉ်တွေကိုဒီလူမြင်တန်ကြာကဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့တပြိုင်နက်တည်းမှာ Facebook စာမျက်နှာကနေရောနောက်ပြီးတော့ YouTube စာမျက်နှာကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်တကယ်လို့ဓာတ်ရိုက်မကြည့်လိုက်ရအောင်ဆိုရင်လည်းအဲ့ဒီ Facebook စာမျက်နှာမှာကောနောက်ပြီးတော့ YouTube စာမျက်နှာဒါမှမဟုတ်လေကျွန်တော်တို့ VOA မြန်မာပိုင်း Internet စာမျက်နှာမှာသွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုလို့ရပါတယ်နော်တင်းတွေကိုလည်းဖတ်ရှုလို့ရပါတယ် Internet line နေကြောင်းတနေရာမဟုတ်တနေရာအဆင်ပြေအောင်လို့နေရာမျိုးစုံကနေတင်ပေးထားတာဖြစ်ပါတယ်0ဆိုတဲ့တော်ရရှင်ရေးလာတဲ့စာလေးကိုလည်းဆက်ပြီးဖော်ပြပေးကြပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုလိုစီစဉ်ကောင်းလေးတွေကိုအမြဲတင်ဆက်ပေးရတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ခင်ဗျ Internet အပိတ်ခံရတဲ့ဒေတာကမှ VOA ကသတင်းတွေဖတ်ဖို့အခက်အခဲဖြစ်နေပါတယ်အခုက 2G net နဲ့ပို့လိုက်တာပါ email ကနေ VOA ရဲ့သတင်းလေးတွေယူခြင်းပါတယ် website တွေဘာညာဝင်ရတာမလွယ်ကူလို့ကျွန်တော် email လိပ်စာလေးလည်းဒီကနေပို့လိုက်ပါတယ်ကျွန်တော်ရဲ့ mail တဲ့ကို VOA ရဲ့သတင်းလာတွေပို့ပေးစေခြင်းပါတယ်နော
်ဟုတ်ကဲ့ဒီတော်ရရှင်က Internet နဲ့အဆင်မပြေသူ Facebook တို့ဘာတို့ကနေပြောသတင်းတွေကိုဖတ်လို့မရအောင်ဆိုလို့သူ့ရဲ့ email လိပ်စာနဲ့သတင်းတွေကိုပို့ပေးလိုက်ပါတယ်နော်အခုချိန်တော့ဆိုရင်တော့ရရှိလောက်ပြီးထင်ပါတယ်ကျင်းပွင့်လာတဲ့တော်ရရှင်တချို့ရဲ့စာကိုလည်းဖော်ပြပေးကြပါတယ်နော်တော်ရရှင်တယောက်ကတော့အကောင့်မဖော်ပြဖို့အထူးမြစ်တာရက်ခံပါတယ်ဆိုတော့နာမည်လှုပ်ဝဲထားဖို့ပြောလာတာပါသူကပြည်သူတို့အနေနဲ့ကိုယ်တိုင်ခံစားနေရတာကိုရင်ဖွင့်တင်ပြပေးရစေတဲ့
မြန်မာနိုင်ငံမှာစစ်ဘေးကပ်ဘေးကြုံနေရချိန်နိုင်ငံအာဏာယူထားသူတွေစီကဘာအကူအညီအထောက်ပံ့မှမရတော့ပြည်သူတို့အနေနဲ့စိတ်မကောင်းဝမ်းနည်းမိပါတယ်မကြေနပ်မှုတွေဒေါသတွေလည်းဖြစ်မိပါတယ်ပြည်သူတွေတတိယလှိုင်းကိုဗစ်ရောဂါဖြစ်ကြတော့ဆရာနာရှင်တွေဟာကိုဗစ်စင်တာတွေလုံမပေးကြပါဘူးကိုဗစ်ဖြစ်သူတွေသေဆုံးသူတွေရဲ့မိသားစုတွေကိုလည်းအထောက်ပံ့တွေဘာမှမပေးခဲ့ကြပါဘူးအမေစုလက်ထက်ကဆိုကိုဗစ်ဖြစ်သူတွေကိုအပြည့်အဝစေဝါကူတာပေးတယ်အခမဲ့ထမင်းကျွေးမွေးတယ်အထောက်ပံ့တွေပေးတယ်ယခုတော့ပြည်သူတွေဟာဆရာနာသိမှုကြောင့်ဇီဝပြက်ဘဝပြက်နေခြင်းယောဂါစုကြီးပါကြုံတွေ့ရတော့ကံဆိုးမှသွားလျာမိုးလိုက်လို့ရွာအဖြစ်ဆိုးတွေအသေးဆိုးတွေနဲ့ကြုံခဲ့ရပါတယ်။ဇာယေသူတို့မိသားစုဆိုကိုဗစ်တက်တရာလိုင်းမိသားစုလိုက်ဖြစ်ကြပါလေ။တေလူမျောပါပါပဲ။ကံကောင်းလို့ခရိယံဖရာကျောင်းကိုဗစ်စင်တာမှာကုသရတယ်။တက်တာလို့ဆင်းလာတော့လေခရိယံဖရာကျောင်းကထိုးပေးတဲ့ကိုဗစ်ဆေးတွေကိုနှစ်ကြိမ်လုံးထိုးရတယ်။အခုလေ900ကျပ်တန်းသမင်းမှာကျွေးထားတယ်ဘယ်မှာလဲစစ်အစိုးရကိုဗစ်စင်တာတွေထောက်ပံ့မှုတွေဒါလေးပြောချင်တာပါ
နိုင်ငံရေးပြည်ပခါစစ်ရေးပြည်ပခါနဲ့ကမ္ဘာကပ်ဆိုးကြီးလဲရင်ဆိုင်နေရတဲ့မြန်မာပြည်သူတွေအတွက်ထောက်ပံ့မှုတွေအထူးလိုအပ်ပါတယ်ဆိုပြီးဒီသောရရှင်စာရေးရှင်ဖွင့်လာတာဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကတော့ဟိုဒီလောက်တော့ပဲစာရေးသွားတဲ့သောရရှင်တယောက်ဖြစ်ပါတယ်ဒါပေမဲ့သူကဒီတစ်ခေါက်လဲနာမည်မဖော်ပြပါနဲ့ဆိုပြီးတော့စာရေးလာတာပါဒီတစ်ခေါက်မှာတော့
နာမည်မဖော်ပြပါနဲ့ဒါကတော့ဒုတိယမေကွန်းပါ VOA
ပထမစာရေးတဲ့ရပိုင်းအတွင်းမှာပဲလူ17ယောက်ကိုစစ်တပ်ကမီးရှို့တတ်တာကြားရပါတယ်။နောက်ပြီးဒီဇင်ဘာ12ရက်နေ့ညာ9နိုင်ကြတော့ကိုရေးတဲ့စာလေး VOA ကဖတ်လို့နားထောင်ရပြီးရပိုင်းအတွင်းမှာပဲအင်ကဖုန်းခေါ်လာပါတယ်။ကျွန်တော်တို့ဒေသကတတ်ခံရတဲ့အကြောင်းတွေရွာမီးရှို့ခံရတဲ့အကြောင်းတွေပေါ့ဗျာ။စုံစမ်းကြည့်တော့လေဟုတ်နေပြန်တယ်။ကျွန်တော်စားပေါ်တောက်ဖက်ကိုတိုးဆိုတဲ့လူလဲပါသွားပါတယ်။အဲ့ဒီတော့မေးချင်တာက UN တို့ EU တို့ US တို့ ICC တို့ကပြစ်မှုမထင်ရှားသေးလို့လား။ရာဇဝတ်မှုမမြောက်သေးလို့လား။တက်သေးမခိုင်လုံသေးလို့လား။ဘာကိုစောင့်ဆိုင်းနေတာလဲမသိလို့မေးကြည့်ကြပါလေဗျာ။သူတို့ကပြောလိုက်ရင်ပြင်းပြင်းထန်ထန်ရှုတ်ချတယ်တို့ကန့်ကွက်ပါတယ်တို့နဲ့ပဲနှုတ်ဤဆောင်မခြင်းနဲ့ပဲလုပ်နေတာပါ။အဲ့ဒီလောက်နဲ့မပြီးပါဘူးလို့ပြောပေးပါ VOA ရေ။ကျွန်တော်ရေးတာတစ်ဖက်ကအကူအညီတွေရပါစီတော့ဆိုတဲ့အတွေးနဲ့ရေးတာပါ။ကုလသမဂ္ဂအဖွဲ့တွေကိုအားမရလို့ပေါ့ဗျာတကယ်တော့ကျွန်တော်တို့ညီကိုမောင်နှမတွေအားလုံးမိဘတွေနဲ့အတိုက်ခံလုပ်ပြီးရရလက်နဲ့ဆွဲကန်ပြီးတော်လှန်နေတာပါညီတွေညီမတွေတင်နန်းအရင်တက်တော့အခုဆိုရင်လက်လုပ်လေးတွေတောင်းကင်နေကြပါပြီ VOA ဝိုင်းတော်သားတွေအားလုံးစိတ်အီချမ်းသာခြင်းကိုယ့်ဤကျမ်းမာခြင်းတွေနဲ့ပြီးပြည့်စုံကြပါစေလို့ဆုတောင်းပေးပါတယ်ဗျာ
မြန်မာနိုင်ငံမှာဒီလောက်အခြေအနေဆိုးတွေနဲ့ရင်ဆိုင်နေရပေမဲ့လေနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တကယ်တမ်းဘာမှမလုပ်ဖက်နဲ့နှုတ်လေးနဲ့ပဲပြောနေတာမပြီးပါဘူးဆိုပြီးတော့ဒီသရရှင်စာရေးလာတာဖြစ်ပါတယ်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ်ရှင်သရရှင်တွေအားလုံးအတွက်ပုံမှုအစဉ်ပြေတဲ့သတင်းပတ်တစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပေးပါရနော်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။မနက်ရနေ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသတင်းရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နိုင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App Number က VOA Bemis ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bemis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြောပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်နှန်းချမ်းမြေကြပါစေရှင်။
မေဒနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ပြီးမှတော့မန်းညိုညိုလင်းတင်ဆက်မဲ့သတင်းတွေကသုဒအစီအစဉ်ကိုနားဆင်ကြည့်ကြအောင်ပါဗျာ
မှာတန်းနဲ့ချီတဲ့ကလေးငယ်တွေကြောင်းမတက်နိုင်လားအရင်အသွေးမြင့်ပညာရေးသင်ယူခွင့်မရကြတာဟာကမ္ဘာကောင်းဆောင်တွေအပေါ်နှိုးဆော်မှုတရားဖြစ်လာတယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့အစိုးရအခမ်းအနားတစ်ခုကိုဇန်နဝါရီလ24ရက်နေ့မှာကြားရောက်တဲ့နိုင်ငံတကာပညာရေးနေ့မှာပြောဆိုလိုက်ပါတယ်နိုင်ငံတကာမှာပညာရေးအဆင့်တန်းမြင့်မာပြီးအနာဂတ်အတွက်ပညာရေးကဏ္ဍအရေးကြီးတာကိုအတိအမှတ်ပြုနိုင်စေဖို့အတွက်နှစ်စဉ်ဇန်နဝါရီလ24ရက်နေ့ကို International Day of Education နိုင်ငံတကာဆိုင်ရာပညာရေးနေ့ဆိုတာကို2018ခုနှစ်ဒီဇင်ဘာလ3ရက်နေ့မှာကျင်းပတဲ့ကုလသမဂ္ဂရဲ့အထွေထွေညီလာခံမှာအတည်ပြုသတ်မှတ်ပြဋ္ဌာန်းခဲ့ပါတယ်။သ
အခုထိကဘာပေါ်ကကလေးလူငယ်258တန်းလောက်ဟာစာတင်ကျောင်းတွေမတက်ရောက်နိုင်ကြသေးတဲ့အပြင်အရွယ်ရောက်စလူငယ်တန်း600ကျော်ကလည်းစာမဖတ်တတ်သေးတာအခြေခံတင်ချာမတွေ့တတ်တာတွေရှိနေသေးတယ်လို့ UNESCO ရဲ့လေ့လာမှုအချက်အလက်တွေမှာတွေ့ရပါတယ်ဒါအပြင်ဒုက္ခသည်ကလေးငယ်ပေါင်း၄တန်းလောက်ဟာလည်းစာသင်ကျောင်းတွေကနေဆွန့်ခွာခဲ့ကြရပြီးပညာသင်ကြားနိုင်မှုအခွင့်အရေးတွေချိုးဖောက်ခံနေကြရပါတယ်။လက်ရှိကြုံတွေ့နေကြရတဲ့ COVID-19 ကပ္ပကတ်ရောဂါကြီးကလည်းပညာသင်ကြားမှုအတွက်အကျအတည်းတစ်ခုဖြစ်နေပြီးတန်းနဲ့ချီတဲ့ပညာသင်ကြားနေတဲ့ကလေးတွေနဲ့လူငယ်တွေအတွက်အနောက်ရှက်ဖြစ်နေရတယ်လို့လည်းကုလသမဂ္ဂကဆိုပါတယ်။ဒါပေမဲ့လည်း COVID-19 အကျိုးဆက်တွေကိုထဲ့မစင်းစားခင်ကတည်းကနိုင်ငံတွေမှာကလေးငယ်တွေတန်းတူပညာသင်ယူခွင့်ကျဆင်းနေတာဖြစ်တယ်လို့ UNESCO ကပြောတာပါ။နိုင်ငံတွေရဲ့ဆင်းရဲမွေးတေမှုတွေ၊ပြည်တွင်းပဋိပက္ခတွေ၊ကြားမတန်းတူညီများမှုမရှိတာတွေကစားတက်မြောက်မှုအတွေ့အဓိကအကြာစီတွေဖြစ်နေပါတယ်။ဒါကြောင့်ဒီလိုနိုင်ငံတွေရဲ့စားတက်မြောက်မှုနှုန်းကိုကြည့်တဲ့အခါတချို့နိုင်ငံတွေဟာလူဦးရေရဲ့30ရာခိုင်နှုန်းနဲ့50ရာခိုင်နှုန်းလောက်သာစားတက်ကြတာတွေ့ရပါတယ်။Newsweek တင်မဂ္ဂဇင်း website မှာတော့ကမ္ဘာပေါ်ကစားတက်မြောက်မှုအနည်းပါးဆုံးနိုင်ငံ12နိုင်ငံကိုဖော်ပြထားပါတယ်။အဲ့ဒီနိုင်ငံတွေကတော့ Nigeria, Sudan, Comoros, Iraq, Cote d'Ivoire, Sierra Leone, Afghanistan, Benin, Burkina Faso, Central African Republic, Mali နဲ့တောင်ဆူဒန်နိုင်ငံတွေဖြစ်ပါတယ်။တောင်ဆူဒန်နိုင်ငံရဲ့စားတက်မြောက်မှုနှုန်းကနိုင်ငံလူဦးရေရဲ့35ရာခိုင်နှုန်းပဲရှိတာပါ။ကျောင်းစုရံမှာကျောင်းနေအရွယ်ကလေးဦးရေရဲ့80ရာခိုင်နှုန်းကကျောင်းမတက်နိုင်ကြပါဘူးအများစုကမိန်းကလေးတွေဖြစ်ကြပါတယ်သူတို့ရဲ့ဆင်းရဲမွေးတေမှုအရွယ်မရောက်ခင်အိမ်အောင်ပြုရမှုအပြင်သူတို့ရဲ့ဓလေ့ထုံတဲ့အစဉ်လာတွေကြောင့်လည်းမိန်းကလေးတွေကစာသင်ကြားခွင့်မရကြတာပါမာလီနိုင်ငံမှာဆိုရင်လည်းလူဦးရေရဲ့35ရာခိုင်နှုန်းပဲစာတက်မြောက်ပြီးဆင်းရဲမှုတွေကလေးအလုပ်သမားတွေအရွယ်မတိုင်မီအိမ်အောင်ပြုရမှုတွေလုံခြုံမှုမရှိတာတွေကြောင့်စာမသင်ကြားနိုင်မဲ့ရှိနေကြပါတယ်ဒီနိုင်ငံတွေလိုပဲတခြားစက်တမ်းမြောက်မှုနည်းပါးတဲ့နိုင်ငံတွေဟာစစ်ဘေးစစ်တမ်းနဲ့ပဋိပက္ခတွေ၊သဘာဝဘေးအန္တရာယ်တွေ၊ဆင်းရဲမွေးတေမှုတွေ၊အစွဲအလန်းကြီးတဲ့ဓလေ့ထုံတမ်းတွေနဲ့ကြားမှခွဲခြားမှုတွေ၊အကြမ်းဖက်မှုတွေကြားမှနေထိုင်နေကြရပြီးပညာသင်ကြားခွင့်တွေဆုံးရှုံးနေကြရတာပါ။ပညာရေးဟာလူအခွင့်အရေးဖြစ်တယ်၊ပြည်သူကောင်းကျိုးနဲ့ပြည်သူတာဝန်ဖြစ်တယ်လို့တော့ကုလသမဂ္ဂကပြောဆိုထားပြီးပညာရေးစံနှုန်းစင်စစ်မပြတ်ဖွံ့ဖြိုးတိုးတက်ရေးကြီးမားချက်ချထားတဲ့အတိုင်းသက်ကရ2030မှာအောင်မြင်အောင်အကောင့်ထည့်ဖို့ကိုကြီးမားထားတယ်လို့တော့ဆိုပါတယ်ရှင
်။တရင်တွေကသုတအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့ကဘာတလွားထူးခြားဆန်းပြားတရင်တွေကိုကိုငိမ့်ညံ့နဲ့မခင်ဖြူထွေးတို့ကတင်ပြမှာပါ။ထိုင်းနိုင်ငံနဲ့ဗီယက်နမ်နိုင်ငံတွေကထူးခြားတရင်တွေကိုတွေ့ရမှာပါ။
တရုတ်နဲ့တကူအတွက်ထိုင်းနိုင်ငံဘန်ကောက်မြို့ကအချို့မုံရောင်းချတဲ့ဆိုင်ဆိုင်မှာကြောက်ကျောနဲ့ဂျယ်လီတွေကိုဝကောင်းပုံစံဘဲကင်နဲ့ချက်ပေါင်းစတဲ့အစားအသောက်ပုံစံတွေပြုလုပ်ဖန်တီးပြီးတော့ရောင်းချနေပါတယ်။နာမီကျိုင်းအချို့မုံဆိုင်ကရောင်းချတဲ့အုံလို့ကြောက်ကျောဘူးတူမှာပစ္စည်း6မျိုးပါရှိမှဖြစ်ပြီးတော့အမေရိကန်ဒေါ်လာ28ဒေါ်လာကျတဲ့မှာပါ။တချို့ဇွေးဝယ်သူတွေအတွက်ကတော့တရုတ်ရိုးရာနှစ်ကူအတွက်ချက်ပြုတ်ရတဲ့အစားအသောက်တွေကိုတကယ်ချက်မဲ့အစားအခုလိုအချိုပွဲအစားအသောက်ပုံစံမျိုးစုံနဲ့အစားထိုးနိုင်တာကြောင့်ဈေးနှုန်းကတန်တယ်လို့ပြောကြပါတယ်။ဇန်နဝါရီလအစပိုင်းစတင်တီထွင်ရောင်းချခဲ့တာဖြစ်ပြီးလူကြိုက်များလို့တဲ့အတွက်ရောင်းရတာလက်မလဲဘူးလို့စိုက်ပိုက်ရှင်တို့ကပြောပါတယ်။ထိုင်းနိုင်ငံအပါဝင်နိုင်ငံအတော်များများမှအစားအသောက်ကုန်စည်နှုန်းတွေကလည်းတက်နေတာပါ။တရုတ်နှစ်တစ်ကူဆင်နွှဲတဲ့အချိန်စားသုံးကုန်တွေပိုပြီးတော့ရောင်းချလေရှိပေမဲ့လေဒီနှစ်မှာတော့ကိုဗစ်ကပ်ရောဂါပြန့်ပွားမှုအသစ်တွေကြောင့်ထိုင်းနိုင်ငံရဲ့ဝယ်လူအားဟာ17နှစ်အတွင်းအ ਨੇ ဆုံးဖြစ်နေပါတယ
်။ဗီယက်နမ်နိုင်ငံကအမှုပညာရှင်တယောက်ကတော့လာမယ့်တရုတ်နှစ်ကူဟာကြားနှစ်ကြားရောက်မှာဖြစ်တာကြောင့်ကြားပပုစုစုပေါင်း2022ကောင်ကိုထုလုပ်ဖန်တီးနေပါတယ်။အသက်39နှစ်ရှိပြီဖြစ်တဲ့ပပုပညာရှင်ငုယန်တန်ဖတ်ဟာတစ်သားတုံးတွေကြောက်တုံးလိုပစ္စည်းတွေကိုသုံးပြီးကြားရုပ်တွေကိုဖန်တီးနေတာပါ။သူဟာပိန်းနေသားလိုတစ်သားကိုအသုံးပြုပြီးတော့ရိုးရာယွန်းတယ်တွေကိုစေးချဲတဲ့နီးနဲ့ကြားရုပ်တွေကိုလည်းစေးချဲနေပါတယ်။ကြားရဲ့အစင်းချောင်းတွေကိုဖန်တီးဖို့အတွက်ကျဲဥအခွန်တွေခရုခွန်တွေကိုသုံးပါတယ်။သူထူးလုပ်တဲ့ကြားရုပ်တွေထဲမှာဂဝင်ကြောင်းနဲ့ထူးလုပ်တဲ့ကြားရုပ်တွေလည်းပါဝင်ပါတယ်။ကြားရုပ်တရုပ်ကိုထူးဖို့အတွက်အချိန်သတင်းပတ်6ပတ်ကြာမြင့်ပြီးတော့တချို့အရုပ်တွေဆိုရင်စေးသား10တက်လောက်တုတ်လင်းရတယ်လို့ငူရန်ထံဘက်ကပြောပါတယ်။နောက်ပြီးတော့ဒီကြားရုပ်တွေဟာအလှတက်တက်မဟုတ်ပဲအသုံးပြုနိုင်တဲ့ကြားရုပ်ပုံစံဆစ်လိပ်ပြာခွက်
ကြားရုပ်တွေပါတဲ့စစ်တူရင်ကစားစရာမျိုးတွေကိုပါဖန်တီးမှဖြစ်ပြီးတော့စုစုပေါင်းအကောင့်2022ကောင်ရရင်တော့ဝဲလိုသူတွေကိုမရောချခင်မှာပြပွဲတစ်ခုလည်းကျင်းပသွားမှာပါခင်ဗျာ
။ကိုလံဘီယာနိုင်ငံမျိုးတော်ဘိုဂိုတာနဲ့တိတ်မဝေးတဲ့ဝါဒါပီတာအရက်မှာစောက်ထိုးပြောင်းမြန်လှန်ထားတဲ့ပုံစောက်ထားတဲ့အိမ်တိုင်ကကိုဗစ် -19 ကာလကန့်သတ်ချက်တွေကြားမှာမောပန်းစိတ်ညစ်နေသူတွေလာရောက်အပန်းဖြေစရာနေရာတစ်ခုအဖြစ်တည်ဆောက်ထားပါတယ်။ကိုလံဘီယာမှာမိသားစုနဲ့အတူနေထိုင်နေတဲ့ဩစတီးယားနိုင်ငံသားဖရစ်ချဲကဒီအိမ်ကိုဖန်တီးထားတာပါ။အိမ်ထဲမှာဝင်လိုက်တာနဲ့မျက်နှာချက်ပေါ်မှာလမ်းလျှောက်နေတာမျိုးလူတွေအားလုံးပြောင်းမြန်စောက်ထိုးလို့ဖြစ်နေပြီးအိမ်နောက်ပြိပောကတွေရေချိုးတဲ့နေရာအားလုံးကခေါင်းပေါ်မှာရောက်နေအောင်လည်းဖန်တီးထားပါတယ်။2015ခုနှစ်ကဩစတီးယားနိုင်ငံကိုမြေးတွေနဲ့တွားလည်ရင်အလားတူအိမ်ကလေးကိုတွေ့ခဲ့တာကြောင့်စိတ်ကူးရပြီးတော့အခုလိုစလိုက်တာလို့ဖရစ်ချဲကပြောပါတယ်။COVID-19 ကရောဂါကူးစက်မှုတွေကြောင့်စောင့်လူရေးကြကြနေခဲ့ပြီးပြီးခဲ့တဲ့သုံးဘက်ကမှအိမ်ကိုစတင်ခွင့်လွှဲခဲ့တာပါရှင
်အသက်19နှစ်အရွယ်ဗြိတိသျှနဲ့ဘယ်လ်ဂျီယံနိုင်ငံသူလေးရင်မှု Zara Rutherford ဟာတကူတော်လေးရင်ငယ်နဲ့ကမ္ဘာတစ်ပတ်ပတ်နိုင်တဲ့အသက်အငယ်ဆုံးအမျိုးသမီးအဖြစ် Guinness ကမ္ဘာမှတ်တမ်းဝင်သွားပါတယ်သူ့ရဲ့ခီးစဉ်ဟာ9လတာကြာမြင့်ခဲ့ပြီးကမ္ဘာတိုက်ကြီး9တိုက်ကိုဖြတ်သန်းခဲ့ပါတယ်မိုင်ပေါင်း 3,200 ကျော်ပြန်တန်းခဲ့ပြီးမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း52နိုင်ငံကိုဖြတ်တန်းခဲ့တာပါလန်ခီမှာလေပြင်းမုန်တိုင်းတွေလေရင်တိမ်းဆောင်းသွားတာတွေမိုးတွေကြောင့်မျောလင့်ထားတာထက်ခရီးပိုကြာခဲ့တယ်လို့ Zara Rutherford ကပြောပါတယ်ကမ္ဘာတစ်ပတ်လို့သတ်မှတ်ပြောဆိုနိုင်ဖို့အတွက်ကမ္ဘာတစ်ဖက်တစ်ချက်စီမှာရှိနေတဲ့အင်ဒိုနီးရှားနိုင်ငံကဂျမ်ဘီမြို့နဲ့ကိုလံဘီယာနိုင်ငံကတူမာကိုမြို့တွေစီကိုရောက်ရှိဆင်းသက်နိုင်ရမှာပါသူဟာအသက်14နှစ်အရွယ်ကတည်းကအဖေဖြစ်သူနဲ့လေရင်မောင်းတင်ခဲ့ပြီးတော့2020ခုနှစ်မှာတော့လေရင်မောင်းခွင့်လိုင်စင်ရခဲ့သူလည်းဖြစ်ပါတယ်။အာကာသယာဉ်မှူးတဦးဖြစ်ချင်တဲ့ Rutherford ဟာသူ့ခရီးစဉ်ကြောင့်သိပ္ပံနည်းပညာနဲ့လေရင်မောင်းအတက်တွေမှာအမျိုးသမီးတွေအနေနဲ့စိတ်ဝင်စားအားတက်လာစေမယ်လို့မျှော်လင့်ပါတယ်ခင်ဗျာ
။ကမ္ဘာတစ်လွှာထူးခြားဆန်းပြသတင်းများအစီအစဉ်ဖြစ်ပါရယ်ခင်ဗျာဒီအစီအစဉ်ကိုတနင်္ဂနွေနေ့ညတိုင်းနဲ့အခုလိုတနင်္လာမနက်တိုင်းမှာပြန်လည်တင်ဆက်ပေးနေတာဖြစ်ပါတယ် VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းညင်နဲ့ဆိုရင်တော့ကျွန်တော်စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါရယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပါ
ယူကရိန်းကိုရုရှားကအကျူးကျော်ဝင်ရောက်မယ်ဆိုရင်နေတိုစစ်မဟာမိတ်နိုင်ငံတွေဘက်ကယူကရိန်းကိုတက်တွေဆင်လွတ်ဖို့တက်မရှိဘူးလို့တင်းနေရင်းနဲ့မှာနေတိုအတွင်းမှုချုပ်ယန်စတိုတန်ဘတ်ကပြောကြားလိုက်ပေးမယ်ရုရှားကတော့အရှေ့ဥရောပမှာလုံခြုံရေးနဲ့ပတ်သက်ပြီးနေတိုကဘာတွေလုပ်ဖို့စီစဉ်ထားတယ်ဆိုတော့ကိုပိုပြီးရှင်းရှင်းလင်းလင်းသိကြတယ်လို့ပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာတစ်နှစ်ပြည့်လာပြီဖြစ်ပေမဲ့စစ်ကောင်စီလုံးဝအုပ်ချုပ်လို့မရအောင်ဆက်ပြီးလှုပ်ရှားနေစေဖြစ်ကြောင်းဩစတြေးလျနဲ့အမေရိကန်ပြည်ထောင်စုကအမြမရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဩစတြေးလျအနောက်ဖက်ချမ်းပေါ့ပြင်းတာပြုလုပ်တဲ့တနည်းပြည့်အထိမ့်မှမြန်မာစစ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲကိုမြန်မာတိုင်းရင်းသားຫນွယ်ဘွားတွေကဥဆောင်ခဲ့တာဖြစ်ပြီးဩစတြေးလျတက်တော်အမတ်တွေပါပါဝင်တက်ရောက်ခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတနှစ်အတွင်းတန်းပေါင်းများစွာသောပြည်သူတွေရဲ့အသက်တွေဟာအန္တရာယ်နဲ့ရင်ဆိုင်နေရပြီးမကြုံစဘူးတဲ့လူသားဆိုင်ရာအကျက်တဲတွေနဲ့ဆင်းရဲမွေးတေမှုတွေကြာရောက်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ January 30ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ
်။ကျေးဇူးပါခင်ဗျာ။ဒေါခင်မျိုးသက်ကသတင်းချင်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်တင်ဂီတိုက်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darryl Smith တို့ဖြစ်ကြပါတယ်။တနင်္လာနေ့မနေ့ကင်း VO ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 39ရိုးကနေကျွန်တော်တို့တင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာThank you.
This program has come to you from the Voice of America, Washington.